ဝိဇ္ဇနုရှင်းနာရီထိုးမလို့15မိနစ်ရှိပါပြီ။မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုတနာရီပူဖို့လောက်အချိန်ယူပြီးတော့နာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်။ဒီကနေ့သာသနာတော်နှစ်2556ခု။ကောဇာတကိ1384ခု။တဘောရလာပြည့်ကျော်14ရက်2023ခုမလ17ရက်တနင်္လာနေ့ညချမ်းအခါကာလမှာမန္တလေးတိုင်းဒေသကြီးမန္တလေးမြို့ချမ်းအေးသာသာမြို့နယ်စုတောင်းရမြတ်စွာဘုရားဓမ္မယုံတော်တွင်မှဆင်းရဲခြင်းပါတဲ့ဓမ္မဒါနတရားပွဲတွင်မှဒီကနေ့မန္တလေးမြို့ချမ်းအေးသာသာမြို့နယ်စိတ္တစိတ္တရမဟိယမနေထိုင်ကြတဲ့ကျေးဇူးရှင်ဖခင်ကြီးဦးသိန်း62နှစ်မြောက်မွေးနေ့မင်္ဂလာဖြစ်ဖြစ်ဆင်းရဲခြင်းပါတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲမှာကျေးဇူးရှင်ဖခင်ကြီးဦးသိန်းမိခင်ကြီးတော်မြတ်မုံတို့အားဥဋ္ဌိဌာန်ပြီးတော့တမီးဖြစ်သူဥစိန်တောင်ဒေါခင်စန်းတီမိသားစုသံဖြစ်သူဥတန်းသောတောတန်တန်းဆွေမိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညဒေသပေါင်းတော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူခြင်းမျိုးကိုင်ညာကြလေ။ဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ညာပါလေ။ဒီတော့ဒီကနေ့ညတရားဓမ္မပေါင်းတော်ကောင်းတို့ကိုဦးဇင်းတို့ပါတရားဟောမှလဲဆိုလို့ရှိရင်ခௌတကနိကေဇာတကနိပပါဠိတော်မှာလာရှိတဲ့ကာဏဇတရားဒေသနာတော်တဲ့ဒီကာဏဇတရားဒေသနာတော်ကိုဦးဇင်းတို့ဘလို့ရည်ရွယ်ချက်နဲ့ဟောရတာလဲဆိုရင်ရှေးသူတော်ကောင်းကြီးတို့ရဲ့စိတ်လေသဘောထားကိုအားကျအတူယူစီဖို့ဆိုတဲ့အဓိကရည်ရွယ်ချက်ဖြစ်ဒီကဏ္ဍဇတရားဒေသနာတော်ကိုဦးဇင်းတို့ဟောတာပါလောကမှာတန်ဖိုးအကြီးဆုံးဆိုတာဘာလဲဆိုရင်သူတော်ကောင်းဖြစ်ရခြင်းပဲသူတော်ကောင်းဖြစ်ရခြင်းသည်စစ်မှန်တဲ့ဂုဏ်အကြီးဆုံးပဲသူတော်ကောင်းဖြစ်ရတာလောက်မြင့်မြတ်တာသူတော်ကောင်းဖြစ်ရတာလောက်တန်ဖိုးကြီးတာလောကမှာမရှိဘူးအဲ့တော့ဒီနေရာမှာသူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်တွေ ਨੇတရားဓမ္မတို့ဥရှင်တို့လိုတာမန်ပုဂ္ဂိုလ်တွေဟာဘာကွာခြားသွားတာလဲလို့စိတ်စိတ်ကြည့်မယ်ဆိုရင်စိတ်ဓာတ်ကွာခြားသွားတာပြည့်တဲ့ဘာကွာခြားသွားတာလဲစိတ်ဓာတ်ကွာခြားသွားတာအပေါ်ယံရုပ်ပိုင်းဆိုင်ရာကတော့တည်ပြီးတော့မခြားနာပါဘူးတရားဓမ္မတို့ဥရှင်တို့ရဲ့လက်မောင်းကိုဖောက်လိုက်ရင်လည်းသွေးတွေပဲထွက်လာမှာသူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်ကြီးတွေရဲ့လက်မောင်းကိုဖောက်လိုက်ရင်လည်းသွေးတွေပဲထွက်လာမှာပဲမဟုတ်လားဘာကွာခြားသွားတာလဲအတိကကစိတ်ဓာတ်ကွာခြားသွားတာစိတ်ဓာတ်မုံမြတ်တဲ့တန်ရှင်းတဲ့အပြစ်ကင်းတဲ့စင်ကြယ်တဲ့ဆိုရင်အဲ့ဒီစိတ်ဓာတ်ပိုင်ရှင်ကိုသူတော်ကောင်းလို့ပြောရတာပဲစိတ်ဓာတ်ကမတန်ရှင်းဘူးမစင်ကြယ်ဘူးအပြစ်မကင်းဘူးဆိုရင်အဲ့ဒီအပြစ်မကင်းသောစိတ်ဓာတ်ပိုင်ရှင်ကိုသူတော်ကောင်းတို့ခေါ်လို့မရဘူးဒီတော့ဒီကနေ့ညတရားဓမ္မတို့ဥယျာဉ်တို့အမြင့်မြတ်ဆုံးဂုဏ်လို့ပြောရတယ်သူတော်ကောင်းအဖြစ်ကိုပြုတတ်တဲ့မြင့်မြတ်သောစိတ်ဓာတ်တွေမိမိတန်တမှာတည်ရှိစေဖို့ရှိသူတော်ကောင်းကြီးတို့ရဲ့စိတ်တွေသဘောထားကိုအားကျအတူယူတတ်တဲ့စိတ်ထားတွေရှိဖို့မြတ်စွာဘုရားကဒေသနာတော်တွေအများကြီးဟောတာတွေကိုစိတ်သိကြည့်တဲ့အခါမှာဒါတွေမလုပ်ကြနဲ့ဒါမျိုးတွေမလုပ်ကြနဲ့ဒါမျိုးတွေလုပ်ရင်တော့ဆင်းရဲလိမ့်မယ်လို့အကုသိုလ်နဲ့အကုသိုလ်ရဲ့အပြစ်ဆင်းရဲဒုက္ခတွေကိုဖော်ပြပြီးတော့ဆုံးမထားတာတွေမရှိဘူးလားရှိတယ်ဒီလိုအလုပ်မျိုးကိုစူးစမ်းပြီးတော့လှုပ်ဆောင်ကြစူးစမ်းပြီးတော့ပြောကြအစရှိသဖြင့်ဒီလိုကောင်းတာတွေကိုလုပ်ပြီးပြောပြီးတွေးပြီးဆိုလို့ရှိရင်ချမ်းသာခြင်းဆိုတဲ့ကောင်းတဲ့အကျိုးတွေကိုရမှာပဲဆိုတဲ့သဘောတရားမျိုးဟောထားတာတွေကိုမရှိဘူးလားရှိတယ်နောက်ပြီးတော့ရှင်တို့ကသူတော်ကောင်းကြီးတွေဆိုတာဒီလိုစိတ်ဓာတ်တွေမုံမြတ်အောင်ကျူသာသွားကြတယ်လို့သူတော်ကောင်းကြီးတို့ရဲ့ သူတော်ကောင်းကြီးတို့ရဲ့အထုပ်ပတ်တိသူတော်ကောင်းကြီးတို့ရဲ့သဘောတဘာဝကိုပြောပြပြီးတော့လည်းပဲအားကြအတူယူဖို့ဆိုတဲ့ရည်ရွယ်ချက်တင်နဲ့ဟောထားတာဘောမရှိဘူးလားရှိတယ်အဲ့ဒါဒီကနေ့ညဒကာဓမ္မတို့ဦးဇင်းတို့မိမိတို့ရဲ့စိတ်ဓာတ်ကိုမွန်မြတ်အောင်ကြိုးစားရင်းဖြင့်သူတော်ကောင်းလမ်းစဉ်ကိုလိုက်ကြလိုက်ချင်ကြတဲ့ဒကာဓမ္မတို့ဦးဇင်းတို့အတွက်ရှေးသူတော်ကောင်းတို့ရဲ့စိတ်နေသဘောထားကိုအားကြအတူယူပြီးတော့မိမိတို့လည်းပဲမြင့်မြတ်တဲ့စိတ်ဓာတ်တည်မိမိတို့တန်တာမှာတည်ရှိအောင်ကြိုးစားကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကံနှဇတ်တရားဒေသနာတော်ကိုဦးဇင်းတို့ဟောကြားရနာကြားရမှာเนาะဒါကြောင့်ဦးဇင်းတို့ဒီတရားကိုသူတော်ကောင်းတို့ရဲ့သဘောထားလို့တရားကောင်းစဉ်ပေးပါတယ်เนาะကံနှဇတ်တဲ့ဒီတရားတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုတော်မြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတည်စေအားတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှပန်းစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုတော်မြတ်ကိုယုတိမြတ်လို့ရှိခိုးပူဇော်ကြအုံးစုအလုံးလက်အုပ်ချီးမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတာဝိဟတမောဟတမံသန္ဒရာမရလောကကေသဝန္တိဒုက္ခတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်ဤမြသောစိတ်နှလုံးလည်းရှိတော်မူပါ၏ထသောပညာပိဇောတာဝိဟတမောဟတမံရဟတမေဒီဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖဲခွာတော်မူပြီးထသောသန္ဒရမရလောကကရုလူနှင့်မြတ်တတဝါနန္ဒတို့ဤကြောက်တီတန်တို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုဒ္ဒံဒီဝမနုဿာနိတယာနိပေတတိသလာယရှိငါတတော်ကတိတို့ပါဠိသူတဖြင့်ကင်းလွတ်တော်မူပြီးသသောသူကတံတတဝါတို့ဟာအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပါပြီးသသောဗုဒ္ဓံသစ္စာလေးရပ်တရားမြတ်ကိုလက်ပေါ်တင်နာပရမညာကဲ့သို့ပြန်သားထင်းထင်းတည်မြင်ပေတတ်ဘုရားရှင်ကိုယ်တော်မျက်ကြည့်ကိုမေယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မှာမူယုတ်နံတရားဖြစ်ကြပါသောဖရာတပည့်တော်တို့သည်ဝဏိဝဏမှာကာယဝစီမနောခြေရသုံးလီဒွါရပနာမဖြင့်ဒုက္ခယုချိုးလက်ဆောင်မူကရှိခိုးဥညွပါ၏မြတ်စွာဘုရားသူတော်ကောင်းတို့ရဲ့သဘောထားတဲ့ကာဏဇတ်တရားဒေသနာတော်ကိုစတင်ပြီးတော့နာယူကြည်ညိုကြရအောင်။ဦးဇင်းတို့ဒီကနေ့ညဒီကာဏဇတ်တရားဒေသနာတော်ကိုပြောကြဟောကြနာကြတဲ့အခါမှာဇလံကိုဦးစားပေးပြီးတော့မပြောဘဲနဲ့ဇတ်တော်ထဲမှာဘုရားလောင်းသူတော်ကောင်းကြီးပြောခဲ့တဲ့စကားတော်တွေကိုပဲဦးစားပေးပြီးတော့ပြောကြရအောင်နော်။ဥစဉ်တို့ဒီကန္နဇတရားဒေသနာတော်ကိုမြတ်စွာဘုရားကပိလဝတ်ပြည်နေကြောရာယုံကျောင်းတိုက်တော်မှာသတင်းသုံးတော်မူစဉ်ကာလရှင်အနန္ဒအမှုပြုတဲ့တန်ခါတော်အရှင်မြတ်တွေကိုဟောကြားတော်မူခဲ့တယ်။ရှင်သားတို့တဲ့။ရှင်တစ်ခုသောကာလငါဘုရားအလောင်းတော်ကြီးဟာအင်မတန်ချမ်းသာကြွယ်ဝတဲ့အမျိုးမှာလူဖြစ်တယ်တဲ့။အဲ့ဒါမိဘနှစ်ပါးကမွေးဖွားလာတဲ့ဒီသားကလေးကအသားအရည်အနည်းငယ်မြညူမဲတဲ့အတွက်ကြောင့်ကန္နသဒ္ဒသာလို့နာမည်ပေးတယ်။ဗမာလိုဆိုရင်တော့မောင်မဲပေါ့မောင်ညူပေါ့အဲ့ဒါလို့နဲ့ဘုရားလောင်းကန္နသဒ္ဒသာလေးခြေတရွယ်ရောက်လာတော့အိမ်တော်ရသားကြီးကြလူတို့ရဲ့တဘာဝလူတို့ရဲ့ထုံးစံအတိုင်းပေါ့လေဒီလိုနဲ့နောက်တော့မိဘနှစ်ပါးကွယ်လို့အနေဆန်ရောက် အဲ့ဒီမှာဒီပစ္စည်းဥစ္စာတွေကိုထိမ့်သိမ့်ထားကြတဲ့ဘန္နာဇိုးတွေကရွှေပေလွှာပေါ်မှာပစ္စည်းစင်းရည်နေရေးပြီးတော့ဘုရားလောင်းကိုလမ်းပြီးတော့တင်ပြကြတယ်အရှင်သာဒါကတော့အမိဘကပါတဲ့ပစ္စည်းတွေဂရေပေါင်းဘလောက်ဒါကတော့အမိဘကပါတဲ့ပစ္စည်းတွေဂရေပေါင်းဘလောက်ဒါကတော့ဘယ်ဘူးဘယ်ဘွားအစရှိသဖြင့်အစဉ်ဆက်မှတ်တမ်းပြုထားတာတွေကိုလမ်းပြီးတော့တင်ပြကြအဲ့ဒါတွေကိုဘုရားလောင်းကနားထောင်ရင်းနေစိတ်ထဲမှာဗာစင်သားမိလဲဆိုတော့ဩပစ္စည်းဥစ္စာတွေကိုပဲတွေ့ရတော့တယ်ဒီပစ္စည်းဥစ္စာတွေကိုရှာခဲ့တဲ့ပုဂ္ဂိုလ်တွေကိုတော့မတွေ့ရတော့ဘူးတဲ့။ဒါပါမှဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။ဒကာရမတို့မှလည်းပဲဒီအတွေ့အကြုံရှိမှပါ။ကိုယ်သုံးဆွဲနေတဲ့ကိုယ်ပိုင်ပါတယ်ဆိုတဲ့ပစ္စည်းတွေဟာအာလုံးကိုရှာထားတာမဟုတ်တာတော့သိကြတယ်။မိဘတွေရှာထားတာဖြစ်လိမ့်မယ်။ဘိုးတွေဘွားတွေရှာခဲ့တာဖြစ်လိမ့်မယ်။တချို့သောပစ္စည်းတွေဟာပစ္စည်းတွေပဲရှိတော့တယ်အဲ့ဒီပစ္စည်းကိုရှာခဲ့တဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒါကိုဘုရားလောင်းကစဉ်းစားရင်းနဲ့ဩငါဘိုးငါဘွားတွေပစ္စည်းဥစ္စာတွေရှာယုံမဲရှာသွားကြတယ်ဒါတွေကိုသူတို့နောက်ပါအောင်ယူမသွားနိုင်ကြဘူးတဲ့ငါကတော့ဒီပစ္စည်းဥစ္စာတွေကိုငါနောက်ပါအောင်ယူသွားမယ်လို့အဲ့လိုကြိုးစားတယ်အဲ့လိုစဉ်းစားတယ်အဲ့ဒါနဲ့ဗန္နာဇိုးတွေကတင်ပြเสียရရှိတာတင်ပြပြီးတော့ပြန်သွားကြတဲ့နောက်ဘုရားလောင်းကပြတ်သက်တဲ့မှာတကိုယ်ဒီစံနေရင်းနဲ့လေးနဲ့တဲ့အတွေးတွေကိုဆက်ပြီးတော့စဉ်းစားဖြစ်တယ်။အဲ့ဒီမှာသူစဉ်းစားတဲ့အချက်၃ချက်ဦးဇင်းတို့ကျမ်းဂန်ထဲမှာမှတ်တမ်းတင်ထားတယ်။အဲ့ဒီအချက်၃ချက်ကိုဘုန်းတော်ကြီးတော်တော်များများလည်းအင်မတန်အဟောအပြောများတယ်ဒဂါရမတို့လည်းပဲအင်မတန်ကြာဘူးနာဝများကြတယ်တကယ်တမ်းကတော့ကြာဘူးနာဝများလို့ယူနေတဲ့တရားတွေဟာများသောအားဖြင့်တကယ်ကောင်းတဲ့တရားတွေဖြစ်တယ်ဆိုပါစို့ဘုရင်တော်ငါးပါးသီလပြီးပြီးတော့အပမဒေနတံပါတိထံလို့မပြောဘူးလားမမိတ်မလျော့သောတတိတရားဖြင့်ကုသိုလ်ကောင်းမှုတွေပြည့်စုံအောင်ကြိုးစားပြီးတော့ကိုယ့်ကိုယ်ကိုချမ်းသာအောင်ပြုလုပ်ကြရမယ်လို့အဓိပ္ပာယ်ရတာအဲ့ဒီမမိမလျော့နေကြရမယ်ဆိုတဲ့အဆုံးအမကိုမြတ်စွာဘုရားနေတိုင်းမဟောဘူးလားနေတိုင်းဟောတော့ဘုန်းတော်ကြီးတွေကလည်းအရေးကြီးတယ်ဆိုပြီးတော့သီလယူတိုင်းထည့်ပြောတယ်ဒကာရမတို့ဦးဇင်းတို့ကလည်းအမြဲကြားနေရတာဆိုတော့ယူပြီးတော့မလေးနဲ့တဲ့သဘောဖြစ်သွားမှလည်းရှိုးရတယ်အခုလည်းပဲဒီအချက်၃ချက်ကအဲ့လိုပဲကြာဘုံနာဝအင်မတန်များတယ်ကြာဘူးနာဝများတယ်ဆိုတာရဲ့နောက်ွယ်မှာ၄နှစ်တဲ့အဓိပ္ပာယ်ရှိတယ်။အပြောများတယ်ဆိုတာကောကစားသူတော်ကောင်းကြီးတွေကကောင်းလွန်လို့ဆွဲသွားအောင်ပြောတဲ့သဘော။ဟုတ်တယ်မို့လား။ဒီဒါကြောင့်ဒီအချက်၃ချက်ကိုပေါ့ပေါ့ကလေးမစဉ်းစားသင့်ဘူးနော်။အဲ့ဒါပထမတစ်ချက်ဘုရားလောင်းပါစဉ်းစားမိလဲဆိုတော့ပင်စနာဝိရဏတာရရဏပါဝိနာနိတာရတ္တဣမတ္တဒဏ္ဍံဒါနနာမတ္တောပစ္စည်းဥစ္စာတွေဟာအနှစ်သာရမရှိကြဘူးတဲ့။ဘာပြုလို့လဲဆိုလို့ရှိရင်အကြောင်းပြချက်ကလေးကယန္တုမျိုး၅ပါးတို့ဖြင့်အမြဲတမ်းဆက်ဆံနေတဲ့အတွက်ကြောင့်ပဲတဲ့။ပစ္စည်းဥစ္စာအနှစ်သာရမရှိဘူးလို့ရိုးရိုးမပြောဘူးအကြောင်းပြချက်နဲ့ပြောတာနော်။ပစ္စည်းဥစ္စာတွေကိုအနှစ်သာရမရှိဘူးလို့ဘာကြောင့်ပြောရတာလဲ။ယန္တုမျိုး၅ပါးနဲ့ရောထွေးဆက်ဆက်နေတဲ့အတွက်ကြောင့်ရေမျိုးရင်လည်းကုန်နိုင်တယ်၊မီးလောင်ရင်လည်းကုန်နိုင်တယ်၊မင်းကတိမ့်သွားမယ်ဆိုရင်လည်းကုန်နိုင်တယ်။တူတူပြောရရင်တော့ပစ္စည်းတွေအကြောင်းတရားတွေနဲ့တွေ့ကြုံလာရင်အချိန်မီပစ္စည်းနိုင်တဲ့အနေအထားမှာရှိတဲ့ပစ္စည်းဥစ္စာဆိုတာ။ဘာအမကန်ချက်မှမရှိဘူး။ဒါကြောင့်ပစ္စည်းဥစ္စာကိုအနှစ်သာရမရှိဘူးလို့ဘုရားလောင်းကသုံးသပ်တယ်။အဲ့ဒီအနှစ်မရှိသောပစ္စည်းဥစ္စာတွေကနေအကယ်၍မြတ်အနှစ်သာရရှိတာကိုထုတ်ယူခြင်းနဲ့ဆိုရင်တော့ဒါနာကောင်းမှုသည်ပစ္စည်းဥစ္စာရဲ့အနှစ်သာရဖြစ်မယ်တဲ့ပေးနိုင်တယ်ကမ်းနိုင်တယ်လှူနိုင်တယ်တန်းနိုင်တယ်ဝေနိုင်တယ်ပြနိုင်တယ်ဒါနာကောင်းမှုငါပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုငါတယောက်တည်းမသုံးဆွဲပါဘူးအားလုံးကိုချမ်းသာအောင်ငါပြုအုံးမယ်ဆိုတဲ့စိတ်သက်သည်အမုံမြတ်ဘူးလားမုံမြတ်တယ်အဲ့ဒါလေးကအနှစ်သာရပဲအဲ့ဒါကတော့ယန္တမျိုး၅ပါးကြောင့်လည်းမပြည့်စည်နိုင်ဘူး ပစ္စည်းဥစ္စာတွေကတော့ယန္တမျိုး၅ပါးကြောင့်လည်းပျက်စီးနိုင်တယ်။သိရင်လည်းပဲသိကြပေါ့ကိုဟာမဟုတ်တော့ဒီစေတနာလေးကတော့ဒီဌာနစေတနာလေးကတော့ယန္တမျိုး၅ပါးကြောင့်လည်းမပျက်စီးနိုင်ဘူး။သိပြီးတဲ့နောက်မှလည်းပဲမိမိရဲ့တန်တန်စင်မှာကမ္မပစ္စည်းသတ္တိအနေနဲ့အကျိုးပေးမယ်ဆိုတဲ့အနေအထားနဲ့အယိတ်ပမာနိဗ္ဗာန်မရောက်မချင်းကိုပိုင်တယ်လို့ပြောလို့မရဘူးလား။ကြားတယ်။ဒါကြောင့်အနှစ်မရှိသောပစ္စည်းဥစ္စာရဲ့အနှစ်သာရသည်ဒါနကောင်းမှုပါတဲ့ချက်ပြန်ပြီးတော့စဉ်းစားတတ်ပါစေနော်။အပထမစဉ်းစားလိုက်တဲ့အတွေ့ပေါ့။နောက်ဒုတိယစဉ်းစားတာကဘာလဲဆိုတော့ဘဟုရောဂနံသာရရဏဘာဝေနနိတရတအိမတခဏတသီလနာမတံရောဟောဒီခန္ဓာကိုယ်ကြီးကအနှစ်သာရမရှိဘူးတဲ့။ပစ္စည်းဥစ္စာပြီးတော့ခန္ဓာကိုယ်ဘက်ကိုလှည့်ကြည့်တယ်เนาะခန္ဓာကိုယ်ကြီးဟာဘာလဲတော့အနှစ်သာရမရှိဘူးတဲ့အကြောင်းပြချက်ကတော့အမြဲတမ်းနာကျင်ခြင်းမတတ်တာခြင်းဆိုတဲ့ယောဂဝေဒနာတို့ဖြင့်ဆက်ဆံနေတဲ့အတွက်ကြောင့်မင်းတဲ့ယောဂတွေနဲ့ဆက်ဆံနေတဲ့အတွက်ကြောင့်ခန္ဓာကိုယ်ဒီအနှစ်မရှိဘူးအကယ်၍မြတ်အနှစ်သာရကိုအနှစ်မရှိသောခန္ဓာကိုယ်ကြီးတွေကထုတ်ယူခြင်းနဲ့ဆိုရင်တော့သီလဆိုတာရမယ်တဲ့ကိုကျင်တရားပေါ့ကိုရဲ့အလုပ်ကြောင့်ကိုရဲ့အပြောကြောင့်တပါးသောသူတွေဒုက္ခမရောက်ပါစေနဲ့ဆိုတဲ့မေတ္တာစေတနာဥသိပြီးတော့ကိုနဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းခြင်းကိုဒါသီလလို့ခေါ်တယ်ပေါ့လားဟုတ်တယ်နော်အဲ့ဒါဘယ်တဲ့ကနေထုတ်ယူရမှာလဲအနှစ်မရှိသောခန္ဓာကိုယ်ကြီးတွေကနေထုတ်ယူရမယ်ဒီနေရာမှာခန္ဓာကိုယ်ကြီးကိုအနှစ်မရှိဘူးလို့ဘာကြောင့်ပြောရသလဲယောဂါတို့ဖြင့်ဆက်ဆံနေလို့ပါတဲ့ဒီတော့ဘေးသက်တို့နည်းနည်းတော့စဉ်းစားအောင်ပြန်တရားကတော့စဉ်းစားစားသားနာတာကိုဥစဉ်ကသဘောကျတယ်ဒီခန္ဓာကိုယ်ကြီးဟာယောဂါတို့ဖြင့်နှိမ့်ဆက်နေတယ်ဆိုတဲ့နေရာမှာဈေးရုံဈေးကန်ကိုရောက်မှဈေးစားနေရာမှာဈေးထိုးရမှာငါတော့ယောဂါနှိမ့်ဆက်ပြီလို့ဒီလောက်ကလေးသိရင်တော့မပြည့်စုံနေဘူးဟုတ်လားတကယ်တမ်းမသက်တာတဲ့သဘောမအီမတာဖြစ်တဲ့သဘောကတော့အမြဲတမ်းရှိနေတယ်အချိန်တိုင်းရှိနေတယ်ပြောချင်တာကယောဂါကအမြဲတမ်းရှိနေတယ်ကြီးတာနဲ့သေးတာပဲကွာလေဒါကြောင့်မြတ်စွာဘုရားကနကုလပိတ္တဒါယိကာကြီးကိုဟောတာဒါယကာကြီးကိုဟောထားတာရှိတယ်လေတခဏမြတ်ကျမ်းမာပါတယ်လို့ဝန်ခံသောပုဂ္ဂိုလ်သည်မိုက်မဲလို့ပါဆိုလိုတာကဒီခန္ဓာကိုယ်ကြီးဟာတခဏမြကျမ်းမာပါတယ်လို့တောင်းပြောလို့မရဘူးဆိုတဲ့သဘောဟုတ်တာပေါ့တရားမတော်ဦးဇင်းတို့ရဲ့တန်တန်ခန္ဓာမှလေအမြဲတမ်းမသက်မသာဖြစ်တဲ့သဘောကတော့ရှိနေတယ်အဲ့ဒါဘာလို့စိတ်ထဲမှာညံထဲမှာမထင်ရှားလဲအဓိကကတော့ဣရိယာပုတ်ကဖုံးထားလို့ပိဋကဘာကဖုံးထားလဲဣရိယာပုတ်ကဖုံးထားလဲကိုကဒီလိုလေးအဆင်မပြေရင်ဟိုလိုလေးပြောင်းနေလိုက်တာကိုမသက်တာတဲ့သဘောကသိမထင်ရှားတော့ဟုတ်လားအဲ့ဒါကိုထင်ရှားနေခြင်းနဲ့ဆိုရင်15မိနစ်လောက်မလုပ်ဘဲနဲ့တခုတည်းသောဣရိယာပုနဲ့ညီညီလေးနေကြည့်ပါလားခန္ဓာကိုယ်ကြီးဟာမသက်သာတဲ့သဘောရှိတယ်ဆိုတာပေါ်လွင်မလာပေဘူးလားပေါ်လွင်လာတယ်တကယ်တမ်းကတော့အမြဲတမ်းဒီခန္ဓာကိုယ်ကြီးကပြဿနာရှာနေတာဆိုရပါစို့ဒကာဓမ္မတို့တရက်ကို3ငါလောက်အစာရေစာကြွေးမွေးပေးနေရတာမရှိဘူးလားအဲ့ဒါဘာလို့တာတော့လို့မေးလို့ရှိရင်သာနာဆိုတဲ့အကြီးကျယ်ဆုံးသောယောဂါကိုကုစားရတာဇိကိစ္စာပရမရောဂါလို့ဖယားမဟုတ်ဘူးလားအတိဘယ်ကသာလောင်ခြင်းသည်အကြီးကျယ်ဆုံးသောယောဂါတဲ့ဒီပြင်စီစားလို့မပြောက်ဘူးအစာအာဟာရစားမှကိုပြောက်တာဟုတ်ရဲ့လားအဲ့ဒီတော့အဝိဝတ်ပေးနေရတာမိုးလုံးလေးလုံးနဲ့ထားနေရတာအစာရည်သာကျွေးမွေးနေရတာဒါဘာလို့တာလဲလို့မေးရင်ခန္ဓာကိုယ်ရဲ့မတတ်တာတဲ့သဘောခန္ဓာကိုယ်ကရှာတဲ့ပြဿနာကိုဘာလို့ပေးနေရရှင်းပေးနေရတာဟုတ်ရဲ့လားအတော့အမြဲတမ်းအစင်မပြေမှုမတတ်တာမှုနဲ့ရင်ဆိုင်နေရတဲ့အတွက်ကြောင့်ခန္ဓာကိုယ်ကြီးသည်အနှစ်မရှိဘူးလို့သူတော်ကောင်းကြီးတွေရဲ့သုံးသပ်ချက်ပေါ့အဲ့တော့အနှစ်သာရကိုရကျင်နေဆိုရင်တော့ကိုယ်ကျင့်တရားဖြူစင်အောင်ကြိုးစားကြရမယ်တဲ့ဒါသူတွေးတဲ့ဒုတိယအတွေးပေါ့နော်နောက်တတိယသူပါဆက်တွေးလဲဆိုတော့အတွေးကတစ်ပြေးတစ်ပြေးနဲ့သူကယဉ်လာတယ်ဟုတ်လားပစ္စည်းကိုသုံးသပ်ပြီးခန္ဓာကိုသုံးသပ်ပြီးနောက်ထပ်သူပါဆက်သုံးသပ်မှလဲဆိုတော့အသက်ကိုသူဆက်ပြီးတော့သုံးသပ်လိုက်မယ်အနေစာတိတဘာဝေနအပေနပိလနထော နေသာရတာအိမသာဇီဝိတ္တံဘာဝနာနာမတံရောဟောဒီရှင်သန်နေရတဲ့အသက်ဟာတကယ်စင်စစ်အမြတ်တာမရှိဘူးတဲ့တေပိတိယတလာပိတလာတနှစ်ပိတနှစ်ရှင်သန်ခြင်းဆိုတာမရှိဘူးလားရှင်းနော်ဒီဘဝဒီအသက်အနိတာရမရှိဘူးတဲ့ဘာဖြစ်လို့လဲသူရဲ့အကြောင်းပြချက်က အနိစ္စတိတဘာဝိနမမြဲခြင်းဆိုတဲ့သဘောတရားဒီအဘိနပိလနတ်ထောအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ကြောင့်မင်းတဲ့မမြဲခြင်းကအမြဲတမ်းနှိမ့်ဆက်နေလို့အသက်ဟာအနှင်းမရှိဘူးတဲ့ဟုတ်တာပေါ့မနှစ်တုန်းကလည်းဒီလိုနဲ့ပြီးခဲ့ရတာပဲလေဘာဖြစ်မှလို့ညဖြစ်မှလို့နဲ့ဒီလိုနဲ့ပြီးခဲ့ရလားဒီနှစ်နဲ့ဒီလိုပဲပြီးသွားအောင်မှာပဲမို့လားနောက်လာမယ့်နှစ်တွေလည်းနေရာအောင်မယ်ဆိုရင် သွားရတာကြီးပဲမပြီးတာဘာမှမရှိချုပ်ပြောက်သွားတာကြီးပဲပြီးဆုံးသွားတာကြီးပဲမနေ့တုန်းကဘလောက်ပဲအရေးကြီးတယ်ဟာကောင်းတယ်ဘလို့ပဲပြောခဲ့ပြောခဲ့မနေ့တုန်းကဟာဒီနေ့ဘာမှမရှိတော့ဘူးဟုတ်ရဲ့လားအဲ့ဒါလိုပဲဘဝဆိုတာအနိစ္စမီးရဲ့ဝါမြူခြင်းကိုအမြဲတမ်းခံနေရတဲ့အတွက်ကြောင့်အကောင်းမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ဒီပျက်စီးသွားတဲ့သဘောချုပ်ပြောက်သွားတဲ့သဘောကိုတရားဓမ္မတို့ဦးရှင်တို့မျက်ခြေပြက်နေလို့ဘဝကိုတကယ့်ကိုအကောင်းလို့တခန္ဓနာကြီးလို့အဲ့ဒါလိုထင်နေတာဟုတ်ရဲ့လားတကယ်တမ်းကဘဝဆိုတဲ့အသက်ရှင်တန်ခြင်းကိုဘာကအမြဲတမ်းနှိပ်စက်နေလဲမမြဲခြင်းကနှိပ်စက်နေတယ်တဲ့မြင်အောင်ကြည့်ပါနော်တရားကြီးမိုက်ပြအဲ့ဒါလိုမမြဲခြင်းတရားတွေအမြဲတမ်းနှိပ်စက်တဲ့အတွက်ကြောင့်အနှစ်မရှိသောဒီအသက်ရဲ့အနှစ်သာရကိုထုတ်ယူမယ်ဆိုရင်တော့ဘာဝနာတရားဆိုတာရမယ်တဲ့သမထဘာဝနာဝိပဿနာဘာဝနာလို့ဘာဝနာတရားအကြံဉာဏ်ဖြင့်နှစ်မျိုးရှိတယ်စိတ်ရဲ့တည်ငြိမ်တဲ့သဘောတည်တဲ့တည်လိုက်တာကိုတည်လိုက်တဲ့သဘောသမာဓိပညာပေါ့ဟုတ်ရလားတဲ့ပြောရရင်တော့အသက်ရှင်နေတုန်းလေးခဏမှာမတည်သေးခင်ကလေးမှာမတည်သေးတာတွေကိုတိအောင်လုပ်လိုက်ရမှာဒါအနှစ်သာရရှိမယ်ပေါ့ဟုတ်ရလားပစ္စည်းဥစ္စာတွေဘလောက်ပဲပိုင်ပိုင်အတိညာတိုးတက်အောင်မလုပ်လိုက်နိုင်ဘူးဆိုရင်ဒါအနှစ်သာရရှိတယ်လို့ပြောနိုင်ဘူးနော်ဘဝမှာဒီပညာတွေဘလောက်ပဲအောင်မြင်ပါတယ်ပြောပြောအတိညာတိုးတက်မှုရှိမသွားဘူးဆိုရင်တော့တကယ်အောင်မြင်တဲ့လူလို့မပြောနိုင်ဘူးဘဝမှာတန်ဖိုးအရှိဆုံးကတကယ်တမ်းအတိညာပဲတိတဲ့တိလိုက်တဲ့တရားတွေကိုတိလိုက်ဖို့အထူးသဖြင့်တော့မိမိခန္ဓာကိုယ်ရဲ့သဘောတဘာဝဖြစ်တဲ့ဖြစ်ပေါ်လာပြီးတဲ့နောက်ချုပ်ပြောက်သွားကြတယ်ဆိုတဲ့အနိစ္စလက္ခဏာကိုသိခြင်းဆိုတာကိုပညာလို့ကောင်းကောင်းနားလည်ရမယ်ဟုတ်ရဲ့လားအဲ့ဒီပညာရအောင်ကြိုးစားဖို့မလိုဘူးလားအေးဓာတ်သက်စွမ်းနိုင်နေရင်တော့အဲ့ဒီပညာကိုများအောင်ပွားများပြီးတော့သစ္စာလေးပါးထိုးထွင်းသိမြင်တဲ့အရိယာပညာကိုရခဲ့ပြီဆိုရင်တော့တကယ်ကိုပဲလူဖြစ်ကျိုးတတ်သွားပြီအကောင်းဆုံးကိုရသွားပြီလို့ပြောလို့ရတယ်။ဒါကြောင့်ဘုရားတော်သူတော်ကောင်းကြီးကအနိစ္စသည်အမြဲတမ်းနှိမ့်ဆက်တဲ့အတွက်ကြောင့်အနှစ်မရှိသောဒီအသက်ရဲ့အနှစ်သာရကိုယူမယ်ဆိုရင်တော့ဘာဝနာတရားဖြစ်မယ်တဲ့။ပစ္စည်းရဲ့ခန္ဓာရဲ့အသက်ရဲ့ဟုတ်လားအဲ့ဒါတွေကနေအနှစ်သာရထုတ်လိုက်တယ်ဒါနရဲ့သီလရဲ့ဘာဝနာရဲ့ရတယ်ဘလောက်တန်ဖိုးရှိလိုက်တဲ့အတွေးတွေလဲစဉ်းစားကြည့်ပါနော်တကယ်ကြီးမိုက်ပြဟုတ်ရဲ့လားအေးဒါကြောင့်ဘေးသဘောတရားကောင်းတို့ဘုရားလောင်းကြီးကအဲ့ဒါလိုစဉ်းစားပြီးတော့ဆုံးဖြတ်ချက်တစ်ခုကိုခိုင်ခိုင်မာမာချတယ်ငါတဲ့ဒီပိုင်ဆိုင်တဲ့မြတ်ပတ်သက်တဲ့မြတ်တမက်ပစ္စည်းဥစ္စာတွေချေရမြတ်နွေးရတဲ့တယောစဉ်ရှိရတဲ့မိသားစုဆွေမျိုးအတိုင်းဝိုင်းကြီးအကုန်လုံးကိုစွန့်မယ်တဲ့ဘာလို့မှလဲဟိမွန်တာထွက်ပြီးတော့သူရသေးဝက်မယ်ပြည့်တဲ့ရင်စာကိုဖတ်တော်ရတာကတော့လွယ်တယ်နော်ကိုယ်တိုင်အဲ့ဒါကိုစိတ်ကူးကြည့်ပါလွယ်သလားမလွယ်ပါဘူးနောက်ခုနှစ်ရက်လောက်ထွက်ဖို့တောင်မလွယ်ဘူးဟုတ်ရလားနော်တကယ်တမ်းကတော့တယောစဉ်ကျိုးတွေဆိုတာယုံကြည်မှတင်မှန်သိရတာဒီတိုင်းနေရင်တော့ရော့တယ်လို့ပဲဒါကြောင့်ဦးရှင်တို့မြတ်စွာဘုရားကဥမာပေးတာပေါ့တန်ရောစဉ်ကျိုးတွေဆိုတာကတော့ယုံကြည်ရင်ရော့တယ်လို့ပဲတဲ့ခြေတိုင်းသားမှာကပ်ပြီးတော့ခြေထားတဲ့ဟိုရိုင်းနဲ့ဥပမာလို့တော့မမှတ်ပါနဲ့နော်ဒိဋ္ဌံတကောင်ကောင်ကိုကျိုးနဲ့ခြေထားတယ်အဲ့ဒီဒိဋ္ဌံကလည်းဒီခြေတိုင်းလေးသားမှာပဲတတတလေးနေတယ်ဆိုရင်သူ့အနေနဲ့ကတော့နေသာထိုင်သာရှိနေတာပဲလေဟုတ်လားနေသာထိုင်သာပဲယုံကြည်ပြီဆိုတော့သူခြေတိုင်းနဲ့ခွာလို့ရသလားမရဘူးသူကိုစိုးကိုပိုင်လည်းသူလုံးလို့မရဘူးဒါပေမဲ့အဲ့ဒီနားလေးကတ်နေရင်တော့သူတို့တော့အဆင်ပြေနေတာပဲ ဒီမှာဘုရားလောင်းကအဲ့ဒီတန်ရောစင်ကြီးအကုန်လုံးဖြတ်ပြီးတော့ဟိမောနာထွက်ပြီးတော့ယတိယဟန်ပြုတယ်ပြင်းထန်တဲ့အကျင့်ရှိတဲ့အတွက်ကြောင့်ခုနှစ်ရက်အတွင်းမှာပဲဇန်အပင်ရှင်ဆိုတဲ့တရားလောကီတရားအထုကိုရတယ်အဲ့ဒီဘဝတုန်းကဘုရားလောင်းကြီးကအင်မတန်အကျင့်ပြင်းထန်တယ်လို့ဆိုတယ်သူအမိပြုပြီးတဲ့နေတဲ့အပင်ကကြွေကြတဲ့အသီးကိုပဲစားတယ်အသီးမရှိဘူးဆိုရင်အဲ့ဒီအပင်ကအရွက်ကိုပဲစားတယ်အရွယ်မရှိဘူးဆိုရင်အခောက်ကိုပဲစားတယ်လို့ဆိုတယ်။အဲ့ဒါတော့ချိုးချံချွေတံပြီးတော့ကျင့်သုံးတယ်လို့ဆိုတယ်။အဲ့ဒါတော့မြင့်မြတ်စင်ကြယ်လောဘဒေါသမောဟခေါင်းပါးစွာကျင့်သုံးတဲ့အခါဘုရားလောင်းရဲ့အကျင့်တရားဓမ္မရဲ့အစွမ်းပေါ့လေအကျင့်ရဲ့အရှိန်ကတာဝရိဏနတ်ပြည်ကိုရိုက်ခတ်တယ်တဲ့။ဒါတက္ကသမားတို့ဦးဇင်းတို့တာမန်ညံနဲ့နားမလည်နိုင်တဲ့အနေအထားပေါ့နော်။အဲ့ဒါလိုရိုက်ခတ်တဲ့အတွက်ကြောင့်တာဝရိဏနတ်ပြည်ကိုပိုင်တဲ့တရားမင်းကသိတယ်။တိတော့ဗာစိတ်ကူးလဲဆိုတော့တရားကဘလို့စဉ်းစားလဲဆိုတော့ဒီယသိဘာဖြစ်ခြင်းလို့ဘာရခြင်းလို့ဒီအလုတ်ကိုဒီလောက်မြင့်မြင့်မြတ်မြတ်ချွတ်ချွတ်ချန်ချန်ချွတ်ချွတ်ဆာဆာလုပ်နေရတယ်။ဟုတ်တာပေါ့အလုတ်တစ်ခုကိုလုပ်တယ်ဆိုတာကဖြစ်ခြင်းတာတစ်ခုရခြင်းတာတစ်ခုကိုတော့ရှိနေသမျှပဲလေ။ဘာဖြစ်ခြင်းလို့ဘာရခြင်းလို့ဒီအလုတ်ကိုလုပ်နေတာလို့သူသိချင်တယ်။ငါရဲ့နေရာကိုမြှော်မှန်းပြီးတော့ဒီအလုပ်တွေကိုလုပ်နေသေးသလားဒါလည်းသူသိချင်တယ်အဲ့ဒါနဲ့တရားမင်းကမေးမယ်ဆိုပြီးတော့ဘုရားလောင်းစီကိုဆင်းလာတဲ့အဲ့ဒါဘုရားလောင်းကသူ့အမိပြုတ်ပြီးတော့နေတဲ့သစ်ပင်ကိုကြောပိတ်ပြီးတော့တင်မလီခွေပြီးတော့ထိုင်းနေတယ်အဲ့ဒါတရားမင်းကရှေ့ကမလာဘူးနောက်ကလာတယ်နောက်ကလာပြီးတော့အဲ့ဒီနားရောက်မှသူစိတ်ပြောင်းသွားတယ်အစားတုန်းကတော့ဘာဖြစ်ခြင်းလို့ဘာရခြင်းလို့ဒီအလုပ်တွေကိုလုပ်နေတာလဲလို့မေးမလို့အဲ့ဒီနောက်ရောက်မှသူစိတ်ပြောင်းပြီးတော့ဟောဒီယသိဟာငါကစိတ်တူအောင်ပြောရင်စိတ်တူမဲ့အနေထားရှိမလားဒါမှမဟုတ်စိတ်မတူဘဲနဲ့များသူ့ကိုယ်သူထိမ့်သိမ့်နိုင်တဲ့အနေထားများရှိမလားဒါကိုသူသိချင်တယ်အဲ့ဒါနဲ့ဘုရားလောင်းကိုစိတ်တူအောင်လုပ်ရင်စိတ်တူလီမလားဆိုတာကိုစမ်းတဲ့အနေနဲ့ဂါထာလေးတစ်ခုရွတ်တယ်တတ္တမေရံစတဲ့သဘောပါပဲဟုတ်ရလားအဲ့ဒီမှာဘုရားလောင်းကိုသူကထာလေးတစ်ခုရွတ်ပြီးတော့နောက်ကနေပြောတာကန္နဝတ္တယံပုရိသောကန္နံဘုံစတိဘောဇနံကန္ဒီဘူမိပရိသသမိနမေရံမနာတောပိယောကန္ဒီဘူမိပရိသသမိအလုံးမဲတဲ့အမည်မြမနေပြီးတော့ကန္နံဘုံစတိဘောဇနံအလုံးမဲတဲ့အစာအာဟာရတွေကိုစားနေတဲ့ကနောဝတယံပုရိသောအလုံးမဲလှစွာတဲ့ဟောဒီယောက်ျားကိုနမေရှံမနာတော့ပြီယောငါစိတ်ထဲကဘလို့မှမနှစ်သက်နိုင်ဘူးမဲတဲ့နေရာမှာနေမဲတာတွေကိုစားပြီးတော့အလုံးမဲတဲ့လူတယောက်ငါစိတ်ထဲကမနှစ်သက်ပါဘူးတဲ့မုန်းနေပေါ့အဲ့လိုပြောတော့ဘုရားတော်ကဒေဝစကုဘိညာဉ်ရှိတာဆိုတော့နောက်လှည့်မကြည့်ဘဲနဲ့တရားမင်းမှန်သိတယ်တရားပြောတဲ့စကားကိုပဲအခြေခံပြီးတော့အင်မတန်အဓိပ္ပာယ်လေးနဲ့တဲ့ကျိုးချောင်းစီလျော်တဲ့စကားတစ်ခွန်းဘုရားလောင်းကပြန်ပြောတယ်။နောက်လှည့်မကြည့်ပဲနဲ့တရားမင်းပြောတဲ့စကားကိုပဲအခြေခံပြီးတော့ပြောတာနော်။တရားကဘာပြောထားလဲ။မဲတဲ့နေရာမှာနေမဲတာတွေစားအလွန်မဲတဲ့လူတယောက်ငါမနှစ်သက်ဘူးတဲ့။အိုလုံးလုံးမနှစ်သက်ဘူးပေါ့ဗျာ။ဟုတ်ရဲ့လား။အဲ့တော့ဘုရားလောင်းကဘာပြောလဲဆိုတော့နာဂန္ဓောတဇသာဟောတိအန္တောတာရောဟိပြမနောနာဂန္ဓောတဇသာဟောတိအန္တောတာရောဟိပြမနောယတမိန်ပါပါတိကမ္မာနိသဝေယကန္နောသူဆုံးပတိတဇသာအယေအစဉ်ဖြင့်ကန္နောမဲညစ်သောပုဂ္ဂိုလ်ဒီနာဟောတိမဖြစ်နိုင်တရားမင်းနဲ့အပေါ်ရအယေပြားလေးမဲနေတာနဲ့ဒါလူမဲလို့ပြောလို့မရဘူးတဲ့လူတယောက်ကိုပေါ်ရန်ကြည့်ပြီးတော့ဝေဖန်လို့ပြည်စုံမှုလို့ပြောတာပါအန္တောတာရောဟိပြမနောအန္တောတာရောဟိအတွင်းမှာသီလသမာဓိပညာဆိုတဲ့မောမြတ်တဲ့စိတ်တည်းနဲ့ပြည်စုံနေတယ်ဆိုရင်ပြမနောအဲ့ဒါတကယ့်သူတော်သူမြတ်ပဲအပေါ်ရန်ရည်ပြားလေးမဲတာနဲ့သူမဲလို့ဆိုလို့မရအတွင်းမှာအနှစ်သာရရှိတယ်ဆိုရင်အဲ့ဒါသူတော်သူမြတ်လို့ဆိုရမယ်တဲ့ယတမိန်ပါပါဏိကမ္မာနိသဝေကံသောသူဆုံးပတိမကောင်းနာတွေလုပ်တယ်မကောင်းနာတွေပြောတယ်မကောင်းနာတွေတွေးတယ်ဆိုရင်တော့အဲဒါမှတကယ့်ကိုလူညစ်လူမဲအစ်စ်ပဲလို့ လူမဲလူညစ်ဆိုတာဘယ်လိုဟာလဲဆိုတော့ဘာသူကတခါတည်းအတိပဲဖွင့်သွားတာဟုတ်လားမကောင်းတာတွေလုပ်ပြီးပြောပြီးတွေးပြီးဆိုရင်တော့အဲ့ဒီအချိန်မှာအဲ့ဒီပုဂ္ဂိုလ်ကဘာဖြစ်နေတော့လူမဲပါတဲ့အဲ့ဒီမှာတကယ့်ကိုအယုတ်ဆိုးကြီးတန်တယ်ပေါ့ဟုတ်ရဲ့လားတခါကအတိပဲကတဘာဝမကြဘူးလားကြတယ်နော်လူတွေကိုအပေါ်ယံကြည့်ပြီးတော့တန်ဖိုးမဖြတ်ပါနဲ့ဆိုတဲ့အတိပဲခုတခါတော့မတို့ဦးချင်းတို့တွေကတော့ပေါ်ရင်ကြည့်ပြီးတော့ပဲလူချင်းချင်းတန်ဖိုးဖြတ်ကြတာသူပစ္စည်းဥစ္စာတွေဘလောက်ပိုင်လဲပညာတွေဘလောက်တက်လဲဂုဏ်တွေအတိုင်းဝိုင်းတွေဘလောက်ကောင်းလဲဒါကိုကြည့်ပြီးတော့တန်ဖိုးဖြတ်ကြတာပဲမဟုတ်လားဘုရားတော်ကတော့အဲ့ဒါလိုပြောသလားမပြောအပေါ်ယံလေးကြည့်ပြီးတော့မဆုံးဖြတ်နိုင်အတွင်းမှာအနှစ်သာရရှိမရှိကိုကျင်တရားကောင်းမကောင်းစိတ်သက်ကောင်းမကောင်းဒါကိုကြည့်ပြီးတော့လူတယောက်ရဲ့တန်ဖိုးကိုအကယ်ဖြတ်ရမယ်အဲ့ဒါလိုပြောလိုက်တော့သကြာမင်းကအင်မတန်သဘောကျတယ်။တဘာဝကျတဲ့ဇာကားကိုပညာရှိတဲ့ပုဂ္ဂိုလ်တွေဟာသဘောကျသမျှပဲ။သကြာမင်းကလည်းပညာရှိတယောက်ဆိုတော့သဘောကျတာပေါ့။သကြာမင်းကလူပေါင်းတစ်ထောင်တယောက်တယောက်လည်းရင်ပြဿနာပေါင်းတစ်ထောင်တပြိုင်နဲ့တည်းမီဖြေဆိုနိုင်တဲ့အစွမ်းရှိတယ်တဲ့။သကြာမင်းဆိုတာညာအဲ့လောက်ကြီးတယ်။ဒါပင်ကိုယ်ကဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့ကောင်းမြတ်တဲ့စကားအဓိပ္ပာယ်ရှိတဲ့စကားကျိုးကျောင်းစီလျော့တဲ့စကားကိုနှစ်သက်တာပေါ့။ဦးဇင်းတို့နေတီစကားလေးတစ်ခုရှိရယ်လေ။မျက်လုံးတွေချစ်သောပုဂ္ဂိုလ်ဖြစ်မရောရဲ့တဲ့။အမြဲတမ်းကြည့်နေခြင်းနဲ့ပေါ့။သမုဒ္ဒရာတိရေဖြစ်မရောရဲ့တဲ့။ကျက်တလောက်စီးဝင်တဲ့တော်ပြီဆိုတာမရှိဘူး။မိဘုံကြီးတိထင်းဖြစ်မရောရဲ့တဲ့။တော့ရတာပြင်းတယ်ဆိုတာသူ့မှာမရှိဘူးပညာရှိတို့မြည်သည်စကားကောင်းဖြင့်မရောရင်တဲ့ဒါပေတပေါင်းတော်ကောင်းတို့ကိုကိုကိုပညာဉာဏ်အခြေခံပါမပါဆိုတာဒီပေတံလေးကလည်းတိုင်းတစရာတစ်ခုလို့ဦးစင်းထင်တယ်နော်ငါစကားကောင်းတွေကိုဘလောက်နှစ်သက်မတ်မောသလဲဒါလေးစဉ်းစားဟုတ်ရဲ့လားစကားကောင်းဆိုတာဉာဏ်ပညာကိုဖြစ်စေတယ်ဉာဏ်ပညာဆိုတဲ့အလင်းရောင်အောင်မှာဘဝခရီးလမ်းကိုလျှောက်လမ်းရမယ်ဆိုရင်အလွန်အဆင်ပြေနိုင်တာပေါ့ဟုတ်ရဲ့လားစကားကောင်းနဲ့ကင်းကြတဲ့ပုဂ္ဂိုလ်ရာဉာဏ်ပညာတုံးတဲ့တယ်ဉာဏ်ပညာတုံးရင်မိုက်မောင်းနေတဲ့ခရီးလမ်းကိုလျှောက်လမ်းရတယ်လို့ဒုက္ခတွေအများကြီးတွေ့နိုင်တာပေါ့ဟုတ်ရဲ့လားဒါကြောင့်ပညာရှိတို့ရဲ့ကျိုးကျောင်းစီလျော်တဲ့သဘာဝကျတဲ့အကျိုးရှိတဲ့စကားတွေကိုများများနားထောင်ဖို့မလိုဘူးလားလိုတယ်မနေ့တော့ကတရားကိုယူပြောရရင်တော့ဘာတော့ရှင်ကြီးဟာနားထောင်နေရှင်ဦးကြီးရဲ့စကားကိုဟုတ်ရဲ့လားအဲ့တော့ဒကာဓမ္မတို့ဦးကြီးတို့တွေလည်းမြတ်စွာဘုရားဟောထားတဲ့စကားတွေကိုစကားကောင်းတယ်လို့နားလည်ပြီးတော့ကိုယ့်ဘဝအတွက်အင်မတန်ချမ်းသာမှုကိုဖြစ်စေမယ့်စကားတွေလို့နားလည်ပြီးတော့တန်ဖိုးထမ်းပြီးတော့များများနားထောင်ဖို့မလိုဘူးလားလိုတယ်ကဲတရားကဖေးထွက်သွားပြီနော်အဲ့တော့တရားမင်းကသဘောကျတယ်ဒီစကားကောင်းလေးကိုကြားရလို့သဘောကျတယ်ရှင်းရှင်းပြောရရင်တော့လေးစားသွားတယ်မျက်နှိုးသွားတယ်ကြည်ညိုသွားတယ်ပေါ့ဘုရားလောင်းတို့အဲ့ဒါနဲ့တရားမင်းကဘာပြောလဲဆိုတော့ဧတသမိန်တိသုလဘိတိပတိရူပိသုဘာတိတိဝရံပြမနတေရံပိယံကိဉ္စီမနသိစတိတဲ့အရှင်အသေးတဲ့သင်ပြောတဲ့စကားသိတဲ့ဘာဝကျတယ်သိပြီတော့ကောင်းတယ်တဲ့ဒါကြောင့်ငါအင်မတန်နှစ်သက်တယ်တင်းစိတ်ထဲမှာဘာဖြစ်ခြင်းနဲ့ဘာရခြင်းနဲ့ဆိုတာကိုငါ့ကိုပြောပြပါငါအဲ့ဓာတွေကိုရအောင်ဖြစ်အောင်ဖန်တီးပေးပါမယ်တဲ့ဟောပေးတယ်လေဖြစ်ခြင်းတာကိုပြောပါတဲ့ရခြင်းတာကိုပြောပါတဲ့စာလို့ပြောရရင်တော့ဆုပေးတယ်ပေါ့အဲ့တော့ဘုရားတော်ကဘာဖြစ်ခြင်းနဲ့ဘာရခြင်းနဲ့လို့ပြောမှာပါလေစဉ်းစားနော်ဘုရားလုံးကဘာဖြစ်ခြင်းလဲဘာရခြင်းလဲလို့ပြောမှလဲဆိုတာကိုအပြည့်မထုတ်သေးခင်မှာတရားဓမ္မတို့ဆိုရင်တရားမင်းကစိတ်တာကိုပြောပါလူကျင်တာကိုပြောပါဖြစ်ခြင်းတာကိုပြောပါလို့တကယ်လို့များတရားမင်းကလာပြောမယ်ဆိုရင်ငါဆိုရင်ကောဘာဖြစ်ခြင်းလဲဘာရခြင်းလဲလို့ပြောလိုက်ပါလေအဲ့ဒါကိုအရင်စဉ်းစားထားသိလားဦးဇင်းကိုအပြည့်ပေးဖို့မဟုတ်ဘူးနော်ပြီးရင်ဘုရားလောင်းကဘာဖြစ်ခြင်းနဲ့ဘာရခြင်းနဲ့လို့ပြောတဲ့အခါမှာဩငါဖြစ်ခြင်းတာနဲ့ဘုရားလောင်းဖြစ်ခြင်းတာဘလောက်နီးစပ်တယ်လဲဆိုတာကိုချိန်ထိုးလို့ရအောင်လို့ဟုတ်လားစဉ်းစားနော်ဒီတရားကဦးဇင်းကခဏတိုင်းဟောနေကြတချို့လဲနာဘူးပိသာဖြစ်ကောင်းဖြစ်လိမ့်တယ်နာဘူးပိသာပုဂ္ဂိုလ်ကတော့ထတ်တူကြမြင်ကြမှာပေါ့အဲ့ဒီတရားတွေကကိုယ်ပြန်စဉ်းစားပြီးတော့ငါအဲ့ဒါတောင်းပါဖြစ်ခြင်းဖြစ်သွားမှာပေါ့မနာဘူးသေးဘူးဆိုရင်တော့ မကြဘူးသေးဘူးဆိုရင်တော့ဘုရားလောင်းဖြစ်ကျင်နေရကျင်နေလို့ပြောတာနဲ့ကိုဖြစ်ကျင်တာရကျင်တာဟာအများကြီးကွာခြားမယ်လို့ဥစဉ်ထင်တယ်။သိလား။အဲ့ဒီမှာဘုရားလောင်းကကောင်းပြီတဲ့။သင်္ကန်းငါ့ကိုမျက်နှာလွန်းလို့ဖြစ်ကျင်တာရကျင်တာကိုဖန်တီးပေးမယ်တောင်းပါဆိုရင်လည်းတောင်းရတာပေါ့။အဲ့ဒီမှာဘုရားလောင်းကလည်းဂါထာလေးနဲ့တောင်းတယ်သူလိုချင်တာသူဖြစ်ကျင်တာလေးကိုနော်ဘာပြောလဲဆိုတော့ဝရင်စီမယတောသက်ကတပ္ပဗုဒ္ဓနာမိတ္တရာသူနေကိုတံသူနေတောတံနေလောဘဟုတ်တိမတ္တနောနေတနေဟာမဖြစ်ခင်ခါမိဣတိမေစတုရောဝရေတရားမင်းငါ့ကိုမျက်နှာလုံးလို့ဖြစ်ချင်တာရချင်တာကိုရအောင်ဖြစ်အောင်ဖန်တီးပေးမယ်ဆိုရင်ငါလေးမျိုးလောက်ဖြစ်ချင်တယ်တဲ့ဒီတိုင်းဘယ်နှမျိုးဖြစ်ချင်လဲလေးမျိုးလောက်ဖြစ်ခြင်းနဲ့အဲ့ဒါဘာတွေတုံးဆိုတော့နံပါတ်၁သူနှိတ်ကောဒံအမျက်ကင်းတဲ့လူသားတယောက်ဖြစ်ခြင်းနဲ့တဲ့ဒီတိုင်းစပြောပြီနော်မကင်းတဲ့လူသားတယောက်အမျက်ကင်းတဲ့လူသားတယောက်ဖြစ်ခြင်းနဲ့တဲ့အမျက်ဆိုတာလူတိုင်းသိတယ်နော်စိတ်ထဲမှာတစုံတယောက်ကိုတစုံတစ်ခုသောအခြေအနေကိုမကြည်နဲ့လို့မပြေမလဲဖြစ်ပြီးတော့စိတ်ထဲမှာမြက်တဲ့နဲ့ခံစားနေရတဲ့သဘောမခံစားဘူးလားခံစားဘူးတာပေါ့အမြက်တဲ့ဟိုလက်မှာညောင်ကလေးပါလေရှူးမှုတယ်မဟုတ်လားညောင်ကလေးတွေကတိတ်ပြီးတော့မကြည့်ပေမဲ့လို့တခါတလေမျက်မှန်တက်ပြီးတော့ကြည့်တော့မနေကြည့်ယူရတယ်ဟုတ်လားဒါပေမဲ့သေးပေမဲ့လို့သူ့ကိုအထင်မသေးနဲ့သူနဲ့ထိမိတိုင်းပွန့်မိတိုင်းအဝတ်ကလေးနဲ့ထိမိတိုင်းပွန့်မိတိုင်းဘာဖြစ်တော့ခံရခက်တယ်မြက်တဲ့နဲ့ဟုတ်လားအဲ့လိုပဲစိတ်နှလုံးမှာမကြည်လင်မှုတစ်ခုခုကြောင့်မြက်နေတာအဲ့ဒီအမြက်သူမရချင်ဘူးတဲ့ဒါသူနံပါတ်1ဖြစ်ခြင်းနဲ့ဖြစ်ခြင်းမှုပေါ့။နောက်နံပါတ်2သူပါဆက်ပြောတော့ဆိုတော့သူနှိတ်ဒေါသဒေါသกินတဲ့လူသားတယောက်ဖြစ်ခြင်းနေတဲ့ဒေါသဆိုတာကအမျက်အကြည်သာပေါ့။ပောက်ကွဲတဲ့အဆင့်ပြင်းမာတဲ့အဆင့်ဖြက်စီးမဲ့အဆင့်ကိုရောက်လာတာ။အဲ့ဒီဒေါသမျိုးသူမကြိုက်ဘူး၊သူမရချင်ဘူး။နောက်နံပါတ်3နှိမ်လောဘလောဘကင်းတဲ့လူသားတယောက်ဖြစ်ခြင်းနေတဲ့ဟိုဟာရခြင်းတရားရခြင်းဟိုဟာဖြစ်ခြင်းတရားဖြစ်ခြင်းတခါတည်းမိကိုမဆုံးဘူးမဆုံးရခြင်းမှုတွေကကိုယ်ဘေးမှာဝိုင်းဝန်းလဲပြီးတော့အဲ့လိုလောဘကြီးတဲ့လူတယောက်ဖြစ်ခြင်းဘူးသူကတော့လောဘမကြီးခြင်းမှုလို့ကိုပြောတာမဟုတ်ဘူးလောဘကင်းကိုကင်းခြင်းတာလို့ပြောနေတာနော်နောက်နံပါတ်4နိတနေဟံဖြစ်ခြင်းကင်းတဲ့လူသားတယောက်ဖြစ်ခြင်းနေတဲ့ဒီနေရာမှာဘုရားလောင်းကင်းကျင်တဲ့ချစ်ခြင်းကမေတ္တာပေမမေတ္တာခြင်းနဲ့ဖြစ်တဲ့ချစ်ခြင်းမျိုးကိုဆိုလိုတာမဟုတ်မေတ္တာပေမဆိုတဲ့မေတ္တာချစ်ကအင်မတန်အပြည့်ကင်းတဲ့တန်ရှင်းတဲ့စင်ကြယ်တဲ့ငြိမ်းချမ်းတဲ့မေတ္တာဆိုတာကတပါးသောတတ္တဝါတွေလူချင်းနေတဲ့ကောင်းကျိုးနဲ့ချမ်းသာရသွားကြပါစေလို့ကောင်းစီခြင်းယုံမျှချမ်းသာစီခြင်းယုံမျှတသက်ပဲမေတ္တာဆိုတာပြန်ရင်ခင်ပါစေ၊ကျမကြီးကောင်းပါစေ။နှလုံးစိတ်ဝါငြိမ်းချမ်းကြပါစေ။ဘာမှမဖြစ်ဥဒ္ဒါမကောင်းတာမဖြစ်ကြပါစေနဲ့လို့ဒါကလေးတက်တက်သူ့မှာဘာညံ့နွမ်းမှုမှမရှိဘူး။မေတ္တာပေမဆိုတာ။ဒီနေရာမှာဘုရားသောကင်းကျင်တဲ့ချစ်ချင်းဆိုတာကကေဟတိတပေမဆိုတဲ့မိသားစုချစ်။မိဘကသားသမီးကိုချစ်တယ်၊မောင်နှမချင်းချင်းချစ်တယ်၊သားသမီးကမိဘကိုချစ်တယ်၊ရွှေမျိုးချင်းချင်းချစ်တယ်၊တန်ရောစင်ရှိရတဲ့လူချင်းချင်းချစ်တယ်ပြီးတော့တဏှာပေမဆိုတဲ့လင်ကျင်မယားချက်ပြီးတော့ပစ္စည်းဥစ္စာတွေပေါ်မှာချစ်တဲ့အချက်ပြီးတော့ကိုယ့်ရဲ့ခန္ဓာကိုယ်ပေါ်မှာချစ်တဲ့အချက်မရှိဘူးလားရှိတာပေါ့ဗျာเนาะတရှိတမဲအရာတွေပေါ်မှာချစ်တဲ့အဆိုးဆုံးနဲ့အကြီးကျယ်ဆုံးဒုက္ခပေးတဲ့ချစ်ခြင်းကတော့ကိုယ့်ခန္ဓာကိုယ်ကိုချစ်ခြင်းပဲဟုတ်ရဲ့လားကိုယ့်ခန္ဓာကိုယ်ပေါ်မှာချစ်ရင်ချစ်တဲ့လောက်အဲ့ဒါပူလောင်မှုဆိုတာလာမှာပဲဒါကြောင့်ဘုရားလောင်းကအန္တရာယ်ကြီးတဲ့ပြင်းစွာပူလောင်မှုကိုဖြစ်စေတဲ့အဲ့ဒီချစ်ချင်းဆိုတဲ့တရားတွေကိုသူကင်းကျင်နေမရချင်ဘူးတဲ့ဘယ်နှမျိုးဖြစ်ချင်တာလဲ၄မျိုးပြန်ပြောမယ်နော်ဒီတရား၄မျိုးကဒီကနေ့တရားရဲ့အနှစ်သာရပေါ့ဟုတ်ရဲ့လားသူနှိတ်ဒေါသအမျက်ဒေါသကင်းတဲ့လူသားတယောက်သူနှိတ်ဒေါသကြီးကျယ်တဲ့ဒေါသကင်းတဲ့လူသားတယောက်နေလောဘလောဘကင်းတဲ့လူသားတယောက်နိတနေဟံချစ်ချင်းကင်းတဲ့လူသားတယောက်ဖြစ်ချင်ပါလေတဲ့အဲ့တော့အဲ့လိုပြောတော့ တရားမင်းကပေးမယ်လည်းမပြောဘူးမပေးဘူးလည်းမပြောဘူးတကယ်ကတော့ तू မပေးနိုင်ဘူးတတဝတ္ထုတယောက်ကတတဝတ္ထုတယောက်ကိုလောဘဒေါသကင်းအောင်ဘယ်လို့ပေးနိုင်မှာလဲဖရားတောင်လို့မပေးနိုင်တဲ့ကိစ္စဖရားကတော့တတဝတွေကိုဟောဒီလောဘဒေါသတွေဟာတတဝတွေကိုနှိမ့်ဆက်တဲ့တကယ်အဓိကကြတဲ့တရားခဏတွေပဲဆိုတာမြတ်စွာဘုရားသိတာပေါ့ဒါပေမဲ့လောဘဒေါသကင်းစီလို့ဖရားလုပ်ပေးနိုင်တယ်လားဒါပေမဲ့လောဘဒေါသကင်းအောင်ဘယ်လိုကျင့်ရမလဲဆိုတော့နီလန်းကိုတော့မပေးခဲ့ဘူးလားပေးခဲ့တယ်ကင်းစီလို့ကတော့လုံးလို့မရဘူးလုံးလို့ရရင်မြတ်စွာဘုရားတတ္တဝါတွေကိုအင်မတန်သနာတာပဲလေလှုပ်ထားခဲ့မှာပေါ့ကိုင်းစိတ်သားတို့လောဘဒေါသကင်းကြစီအဲ့လိုလေးများဖန်ဆင်းပေးမယ်ဆိုရင်ထော်တော်ကောင်းမယ်နော်မဖြစ်နိုင်တာကိုဦးဇင်းတို့စိတ်ကူးယဉ်ကြည်တာပါဟုတ်လားအဲ့တော့ဘုရားမှမတတ်နိုင်တဲ့ကိစ္စသကြားမင်းကဘယ်လိုလုပ်တတ်နိုင်မလဲအဲ့တော့တရားမင်းကဉာဏ်ရှိတဲ့ပုဂ္ဂိုလ်ပြီပေးမယ်လည်းမပြောဘူးမပေးဘူးလည်းမပြောဘူးဘာပြောတော့ဆိုတော့ဒီအမျက်ဆိုတဲ့ဒေါသဆိုတဲ့လောဘဆိုတဲ့ချစ်ချင်းဆိုတဲ့တရားတွေမှာဘာမကောင်းဘွက်ဘာအပြစ်တွေရှိလို့အရှင်ယသေကမရချင်ရတာလေတဲ့ကဲအမေးများထူပဲဗျဉာဏ်ရှိတဲ့လူတွေကများသောအားဖြင့်မေးကြတာပဲမေးလို့လည်းပဲဉာဏ်ရှိတာပဲပညာပါရမီကိုပြည့်ကျင်တယ်ဆိုလို့ရှိရင်ဘာလုပ်ရမလဲမေးမြန်းရမယ်နားထောင်ရမယ်စုံစမ်းရမယ်လေ့လာရမယ်ဟုတ်ရလားခုအဲ့ဒါတရားမင်းကမေးပြီနော်ဒါဒီမှာဘာအပြစ်ရှိလို့လဲတဲ့ဂိန္ဓုကောဒေဝတောဒေဝလောဘေတဏဟာသံပြမနာအာရိနဝံတွံပတ္တိတံမေအခာဟိပုရှိတောရှင်ယသေတဲ့ဒီအမျက်ရဲ့ဒေါသရဲ့လောဘရဲ့ချစ်ချင်းရဲ့ဆိုတဲ့တရားတွေမှာဘာအပြစ်တွေရှိလို့သင်ကမနှစ်သက်ရတာလဲမရချင်ရတာလဲတဲ့အဲ့ဒါကိုငါ့ကိုဖြေပါတဲ့အဲ့တော့ဘုရားတော်ကကောင်းပြီဒါရီရဲ့အပြစ်တွေကိုငါပြောပြမယ်ပိဋကရဲ့ဒီတရားတွေကိုစိတ်ဝင်စားတဲ့နယ်လို့ထင်တယ်ဘာဖြစ်လို့တော့အဲ့ဒီတရားမျိုးတွေကိုယ်တန်တံမှာရှိနေတယ်ကိုယ်တန်တံမှာရှိနေတဲ့တရားတွေရဲ့အကျိုးအကြောင်းအဆိုးအကောင်းကိုကိုမသိသင့်ဘူးလားသိသင့်တာပေါ့ဗျာအမြဲမရှိဘူးလားဒေါသတွေလောဘတွေချစ်ချင်းတွေကောမရှိဘူးလားရှိတယ်ကိုယ်တန်တာမှာရှိနေတဲ့တရားတွေရဲ့အကြောင်းကိုစုံစုံစည်စည်သိရရင်ကောင်းတာပေါ့ဟုတ်ဘူးလားအေးအဲ့ဒါဘုရားလောင်းကပြောလိမ့်မယ်အဲ့ဒါတွေကိုမှတ်ရမယ်နော်အဲ့ဒါဦးဇင်းတို့ဘုရားလောင်းပြောတာလေးတွေကိုပဲဦးဇင်းတို့ပြောသွားမှာအခြေချက်ပြီးတော့ပြောဖို့အချိန်မရှိဘူးဟုတ်ရလားကြည့်ချက်ပြီးတော့ပြောဖို့အချိန်မရှိဘူးပေးတဲ့လို့မှဉာဏ်ရှိတယ်ကိုယ့်ကိုချက်တွင်ပြီးတော့စဉ်းစားတရားပဲအဲ့ဒါပြောလိမ့်မယ်နော်အမြဲရဲ့အပြစ်ဒေါသရဲ့အပြစ်လောဘရဲ့အပြစ်ချစ်ခြင်းရဲ့အပြစ်ဘုရားလောင်းကစိတ်ကြီးလက်ရှိပြောတာနံပါတ်1အမြဲရဲ့အပြစ်ကိုစံပြောတယ်အပောဟုတ်တဝါဘဟောဟောတိဝတ္တတိသောအခန္တိသောအာသင်္ကိဘဟုပါယသောတတမကောဒဏရောစေရှင်တရားမင်းတဲ့အမြင့်ဆိုတဲ့သဘောတရားတည်အခန္တိသောတိမခန်ခြင်းကြောင့်ဖြစ်တာတဲ့ပိဋကရဲ့အမြင့်ဆိုတာဘာကြောင့်ဖြစ်တယ်တိမခန်ခြင်းကြောင့်ဖြစ်တာတဲ့ပြောပါစေကဲလုပ်ပါစေတွေ့ပါစေကြုံပါစေပြီးသွားတာပါပဲကဲပြီးသွားပါပြီဆိုပြီးတော့တိခန်လိုက်နိုင်မယ်ဆိုရင်အမြင့်ဖြစ်စရာအကြောင်းရှိလားမရှိဘူးတွေ့ကြုံနေရတဲ့အတွေ့အကြုံစိုးတွေကပြီးသွားပြီကိုကတီးမခံနိုင်စွာကိုကမပြီးပဲနဲ့တို့လိုတို့လောက်အတွေ့ထဲမှာကျန်းနေတာမရှိဘူးလားရှိတယ်နော်တကယ်ဒုက္ခတွေအတွေ့အကြုံတွေကများသောအားဖြင့်ပြီးသွားနေတာပဲမဟုတ်လားအဲ့ဒါကိုကိုကမပြီးနိုင်ပဲနဲ့တီးမခံပဲနဲ့ဒေါသတွေဖြစ်နေရင်ဘယ်တဲ့အမျက်ဆိုတာလာလိမ့်မယ်ဒါကြောင့်မြတ်စွာဘုရားအလောင်းတော်ကစကားကိုစုံအောင်ပြောတယ်အမျက်ဆိုတာတီးမခံခြင်းကြောင့်ဖြစ်တာတဲ့အကြောင်းတရားလေးတောင်ရှားပြလိုက်တာနော်အဲ့ဒီဒီမခံခြင်းကြောင့်ဖြစ်တဲ့အဲ့ဒီအမျက်ဒီနံပါတ်1အပေါ်ဟုတ်တော်ဘဟုံဟောတီအစကနင်းနေလေးနောက်တော့အများကြီးဖြစ်လာတယ်တဲ့ဒါအမျက်ရဲ့နံပါတ်1အပြစ်ပဲအစကဘာလဲတော့နင်းနေလေးနောက်တွေးရင်နဲ့ဒီလူငါ့ကိုဘယ်တော့မှလည်းဘလို့လုပ်တာဘယ်တော့မှဘလို့ပြောတာငါအကျိုးစီးပွားကိုဘလို့ဖြစ်စည်းတာအစစီဖြင့်တွေးရင်နဲ့အမျက်တွေကဘာဖြစ်လာများလားစာတဲ့ကတော့ဥဒ္ဓမာကြီးကဖားဆိုပြီးတော့ဥမာပေးတယ်။အဲ့ဒီဖားတစ်မျိုးကတောနဲ့ကြီးတွေထဲမှာရှိတယ်လို့ဆိုတယ်။သူကလက်ထိတ်လောက်လက်မလောက်ရှိတာ။ဒါပေမဲ့သူ့ကိုသွားထိမိလိုက်ရင်သူကအလွန်စိတ်ကြီးတဲ့အကောင်အကြီးကြီးဖြစ်လာ အဲ့ဒါနောက်တစ်ထပ်ထိလေးကြီးလေးလေဦးပေါင်းကိုမှုတ်လိုက်တယ်လို့ပေါ့လေအဲ့ဒီမှာသူ့ရဲ့ခြေလေးတွေကမြေကြီးမထောင်ပြီပဲနဲ့ကာယကြီးဖြစ်နေတော့မှကြီးလို့ဆိုတော့ကသူ့ကိုထိုးပြီးတော့စားသွားအမျက်ဆိုတာအဲ့ဒီဥဒ္ဓမာကြီးကဖားနဲ့တူတယ်တဲ့တဖြည်းဖြည်းနဲ့ကြီးထွားလာတဲ့သဘောရှိနောက်အမျက်ရဲ့ဒုတိယအဖြစ်ကတော့အာသင်္ကီတဲ့အာသင်္ကီဆိုတာကညိတယ်လို့ပြောတာပြစ်နိုင်ခဲ့တယ်စွန့်နိုင်ခဲ့တယ်လို့ပြောတာတယောက်ယောက်ကိုမုန်းနေရတာဆွဲတဲ့သဘောရှိတယ်လို့ပြောတာမုန်းတဲ့လူအကြောင်းကိုခဏခဏထပ်ပြီးတော့တွေးတာမရှိဘူးလားရှိတယ်မမေ့နိုင်ဘူးနော်တချို့နှုတ်ကတော့ထပ်ပြီးတော့ပြောတာမရှိဘူးလားနင်းဝင်မှာတသက်လုံးမမေ့ဘူးချစ်လို့မမေ့တာလားမုန်းလို့မမေ့တာလားအော်ဩစရာမကောင်းဘူးလားချစ်လို့မမေ့တာကနားလည်လို့ရတယ်မုန်းလို့မမေ့ဘူးဆိုတာကဘယ်လိုစဉ်းစားရမှာလဲဒီမုံရတာမှာအရသာရှိတယ်အဲ့ဒီအရသာကိုကြိုက်နေတဲ့သဘောလေးရှိတယ်လို့ဦးဇင်းကတော့ထင်တယ်ဒါကြောင့်မို့လို့အမျက်ကိုဒီမှာကန့်ညိတတ်တယ်လို့ပြောထားတယ်နောက်စိတ်ဝင်စားတဲ့အကောင့်လေနော်မုံရတာအရသာရှိတယ်နော်တခါကြီးမိုင်းများတခါတည်းထိုင်ပြီးတော့ဇင်းမင်းတွေမုံနေတာမုံလို့ကိုမပြီးနိုင်ဘူးရှိတယ်မို့လားရှိတယ်ဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကတချို့သောပုဂ္ဂိုလ်တွေရဲ့အမျက်အမုံတရားတွေဟာကြောက်သားပေါ်မှာရစ်ချစ်ထားတဲ့ကြောက်စာများတစ်ခွဲတဲ့အင်မတန်ခိုင်မြဲတဲ့ပါတာဏလိခကြောက်စရာကောင်းတယ်နော်တချို့ကြတော့အလောက်တော့မဆိုးဘူးတဲ့ပထဝီလိခမြေကြီးပေါ်မှာရစ်ချစ်ထားတဲ့အရေးအကြောင်းလိုပဲတဲ့လင်းကြီးရဲ့နေရင်ပြတ်သွားရောတချို့ကတော့တော်တော်ကိုတော်တယ်တဲ့ဥဒကလိခရေပေါ်မှာရစ်ချစ်လိုက်တဲ့အရေးအကြောင်းလိုခုပဲရစ်ချစ်လိုက်တယ်ခုပဲရှိတော့ကောင်းမလားအဲ့လိုဆိုရင်ဒါတော့အဲ့လိုဖြစ်ဖို့ရလွယ်သလားဘလို့ဖြစ်နေတာများကန့်ညိနေတာပဲများတယ်မစွန့်နိုင်ဘူးမပြစ်နိုင်ဘူးဟိုလူငယ်တွေနားလည်အောင်ဦးစင်ကတရားကိုအလွန်ပြောခြင်းတယ်ဟိုဗီဒီယိုဇာကားတွေဘာတွေကြည့်ကြတော့လူချမ်းမပါဘူးလားလူချမ်းကကောင်းတာတွေလုပ်ကြတာလားမကောင်းတာတွေလုပ်ကြအဲ့လိုလူချမ်းကိုမုန်းရတာလူချမ်းကမဟုတ်တာတွေလုပ်လေလေဇက်လိုက်ကအသားတက်လေလေပွဲကြည့်ပြီးတကခံစားလို့ကောင်းလေလေဟုတ်လားအာတခါတည်းဝမ်းနေနေပြီးတော့လက်ဝင်းတွေဘာတွေပြန်ကြီးလာရင်ဟာဇလန်းကတော်တော်ကောင်းနေမျက်ရည်တွေဘာတွေပြန်ကြပြီဆိုရင်တော့ချီကျူးလို့ကိုမဆုံးတော့အဲ့ဒါဘာကိုခံစားကြတာလဲနော်ဒီမုန်းရတာလေခါးသီးတဲ့အရာတာလေကြိုက်တဲ့သဘောရှိနေတာအမျိုးစုံကိုကြိုက်တာတော့စိတ်ကအံ့ဩစရာတိတ်ကောင်းတယ်အဲ့ဒါဦးဇင်းကဘာလို့တော်တော်စဉ်းစားမိတုံဆိုတော့ဦးဇင်းတို့ဒီအရသာ6ပါးထဲမှာစက်တယ်ဆိုတဲ့အရသာရှိတယ်နော်ဘယ်နာလေးကကောင်းတာလဲမသိဘူးဒါပေမဲ့တော်တော်ဆွဲတယ်ညဒီငယ်ဦးတီးကိုဟုတ်လားဦးဇင်းကတော့သိမ့်မကြိုက်ပါဘူးငယ်ဦးတီးကိုငငယ်တုန်းကဘလို့တောင်စဉ်းစားလဲဆိုတော့ငယ်ဦးတီးစားရတာရှာကိုရရတယ်ဘာမှမထူပါဘူးဟုတ်လားဒါပေမဲ့တော်တော်ဆွဲတယ်မဟုတ်လားဘလို့ဆွဲကြရတာဒီစက်တဲ့အရသာကအရသာတွေမှာသူကဒိတ်တန်းရောက်နေတယ်ဒိတ်တန်းဆိုတာကောင်းတာမကောင်းတာကိုပြောတာမဟုတ်အင်မတန်ထင်ရှားတယ်သူမပါရင်ပေါ့နေတော့လားကျန်တာကသူ့ကိုမတိုးနိုင်ဟုတ်လားဒါကြောင့်ရွှေတရွှေရွှေနဲ့ဟာစက်ဘူးစက်လောင်းနဲ့စားကြတာပဲဘယ်နာလေးကကောင်းတယ်ဆိုတာကတော့မယုတ်တိကြိုက်တဲ့လူတွေခွက်ခွက်သာသိသိကြည့်အဲ့တော့အမျက်ကိုကြိုက်တဲ့နေရာမှာမယုတ်တိကိုကြိုက်တာနဲ့မြန်ခတ်ဆင်ဆင်တူလိမလားလို့ဒါကတော့ရှောက်စဉ်းစားကြည့်တာပါကြိုက်ထားပါတော့နော်အမျက်ဆိုတာပါတော့ကန့်ညိတတ်တဲ့သဘောရှိတယ်ဆိုတာတော့သိကြတယ်အဲ့လိုကန့်ညိတော့တတိယအဖြစ်ပါဆက်ပြောတယ်ဆိုတော့ဘဟုပါယတော့တဲ့အများကြီးပင်ပန်းနေဟောအများကြီးပါဖြစ်တယ်ပင်ပန်းနေတွေ့တူယောဂါတွေပါတယ်ရှိရင်တိုးပေါ့ဗျာနှလုံးယောဂါတွေပါတယ်ရှိရင်စိတ်ကမြန်မြန်ရောက်ပေါ့ဗျာဘယ်လိုကနှိမ့်ဆက်တာတော့အမျက်ကနှိမ့်ဆက်တာဒါကြောင့်ဘုရားလောင်းကအမျက်ဆိုတာအဘောဟုတ်တော်ဘုံဟောဒီအစားကနေနေလေးနောက်အများကြီးဖြစ်လာတယ်။အာသင်္ကီကန့်ညိတဲ့သဘောရှိတယ်ဘဟုပါယတော့အများကြီးပင်ပန်းတဲ့သဘောရှိတယ်။တတမကောဒနာရောစီဒါကြောင့်အဲ့ဒီအမျက်ကိုငါမကြိုက်ဘူး။တရားသမားတို့ဦးဇင်းတို့တွေကတော့မစွန့်နိုင်တာကိုထောက်သွားခြင်းကြိုက်နေတယ်ဆိုတာထင်ရှားတယ်လို့ထင်တာပဲ။ဟင်တကယ်ကြီးမိုင်းမလား။အေးအဲ့ဒါဘုရားလောင်းပြောတဲ့အမျက်ရဲ့အပြစ်ပေါ့နော်။နောက်ဒုတိယဘာကိုပြောမလဲ။ဒေါသရဲ့အပြစ်ဒေါသရဲ့အပြစ်ကိုတော့ဘုရားလောင်းကအင်မတန်စိတ်ရှည်လက်ရှိပြောထားတယ်လို့ထင်တယ်ဒုထာနဘဒုသဝါစာပရမတောအနန္တရာတတောပါဏိတတောတံတောတတ္တတပရမတတိ Do do go da da mo da no da da ma do da na ro se yi. Shin ta jam e ne. Do da so de ta bo diya di. Go da ta mo da no amye chong chita. Ho. Amye ka ro ba chong chita. Amye ka ba chong chita. Di ma ka nye nyong chita. Bi da yi po nyi ka diya ta chao chan se da ve. Da ka yi ma yi ma. Amye ka ba chong chita. Di ma ka nye nyong chita. So da ba byo ge de no. ခုဒေါသကတော့ဘာကြောင့်ဖြစ်တယ်အမျက်ကြောင့်ဖြစ်တယ်ဟောအမျက်ကနေကြီးထွားလာတာမကျေနပ်မှုတွေကိုအကောင့်ထဲပေါ်တော့မှာအဲ့ဒီမှာဒေါသဖြစ်လာပြီဆိုရင်တဲ့ဒုဋ္ဌတံဖရုတံဝါစာကြမ်းထမ်းတဲ့ဇာတ်ရီစပြောလိမ့်မယ်ဇာတ်ရီကိုချိုချိုသားသားနုနုညံ့ညံ့ကြောနိုင်တော့ကြားတဲ့ပုဂ္ဂိုလ်ရဲ့အမုန်းကိုရမှာပေါ့ဗျာဟုတ်ရလားအဲ့ဒါကြမ်းထမ်းတဲ့ဇာတ်ကိုပြောလိမ့်မယ်တဲ့ဒေါသဖြစ်လာရင်အဲ့ဒီချိန်မှာထိနိုင်ရင်ထိမထိနိုင်ဘူးဆိုလို့ရှိရင်တော့ပရမတ်သောအနန္တရာတဲ့ကိုစိတ်တူရတဲ့ပုဂ္ဂိုလ်ကိုစပင်ကိုယ်တော်၎င်းလက်ကိုယ်တော်၎င်းအင်းကြီးကိုယ်တော်၎င်းဆွဲကင်လာလိမ့်မယ်။ဟောစိတ်တူလာရင်ကြံကြံပြောမယ်မရနိုင်ဘူးဆိုရင်ဆွဲငင်လာလိမ့်မယ်ဆွဲကင်လာလိမ့်မယ်။ဒါမထိနိုင်ဘူးဆိုရင်တော့တတော်ပါနေတဲ့လက်နဲ့ထိုးမယ်ပုတ်မယ်ဆိုင်မယ်လက်ရောက်လာပြီနော်အဲ့ဒါမှအာမရသေးဘူးမတိန်နိုင်သေးဘူးဆိုရင်တော့တတော်တန်တော်တဲ့ဒုရှာပြီးတော့ရိုက်မယ်။နော်။ဒါနဲ့မှအမျက်ဒေါသကမတိန်ချုပ်နိုင်သေးဘူးဆိုလို့ရှိရင်တော့တတ္တတ္ပရမတတိတဲ့ဓာလက်နဲ့တင်နဲ့လက်နဲ့အစရှိတဲ့လက်နဲ့ကိုရှာပြီးတော့ပြစ်မယ်ခုတ်မယ်ထိုးမယ်။အဲ့လိုတပ်ပြတ်မှုရာဇဝမှုတွေကိုတွန်းကျူပြီးတော့ကိုင်ငါလည်းမထိုးပါဘူး။ထောင်တန်းကြပြီးတော့ဒုက္ခရောက်မဲ့အတူတူငါကောင်ကတတ်သေးတာကောင်းတယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုတတ်သေးတာကိုမရှိဘူးလားမိမိသူတော်အကျိုးစီးပွားကိုအဆုံးစွန်ဖြည့်ဆည်းပြီးမှဒေါသကပြီးတော့ဘောက်ကြောင့်ဆင်းရအောင်လေအဖေအမေကိုတတ်တာလည်းဒီဒေါသပဲနော်ခြေသူတရားတွေဘာတွေကိုသူဘာမှအဲ့ဒီတဲ့ငါအဲ့ဒီအချိန်မှသူမစင်သားနိုင်ဘူးဒါကြောင့်မြတ်စွာဘုရားကနတ္ထိဒေါသတမောကတိဒေါသနဲ့တူသောအပြစ်မရှိလို့အဲ့လိုပြောတာနော်ဒေါသဆိုတာအဲ့လိုကြောက်စရာကောင်းတယ်နော်ရာဇဝမှုတွေကိုလွန်ကျူးစီပြီးတော့ဘဝရဲ့လက်ကျန်အချိန်တစ်ခုလုံးမှာနောင်တတရားတွေဒုက္ခတရားတွေနဲ့နှစ်ပန်းလုံးသွားရတဲ့အဖြစ်မျိုးကိုဒေါသကမရောက်ရောက်အောင်တွန်းပို့တာမျိုးမရှိဘူးလားရှိတယ်ကိုယ့်ရဲ့တည်ငါဖြစ်ပေါ်လာတဲ့ဒေါသကိုရုတ်တရက်ဖြစ်ပေါ်လာတဲ့ဒေါသကိုမထိန်နိုင်မသိနိုင်လို့အကြီးအကျယ်ပြင်မရတဲ့အမှားတွေကိုမှားသွားစေတာမျိုးကိုမရှိဘူးလားရှိတယ်အလွန်ကြောက်စရာကောင်းတယ်ဒါကြောင့်မြတ်စွာဘုရားကအရှိန်နဲ့ပြေးနေတဲ့ယထာကိုထိမ့်နိုင်တယ်လို့တစုံတယောက်သောပုဂ္ဂိုလ်သည်အရှိန်နဲ့ထွက်နေတဲ့ဒေါသကိုထိမ့်နိုင်မယ်ဆိုရင်အဲ့ဒါယထာဒိမ့်မယ်တဲ့မထိမ့်နိုင်ဘူးစိတ်လိုတဲ့အတိုင်းဒေါသအတိုင်းလိုက်ပြီးတော့လိုရရင်တော့အဲ့ဒါယထာဒိမ့်မဟုတ်ဘူးအဲ့ဒါကျိုးကင်တဲ့ယထာပေါ်တော့တက်လိုက်တာပဲဒါပေမဲ့ तू မထိမ့်နိုင်ဘူးကျိုးပဲကင်လိုက်တာပြီးတဲ့ဥမာတော်တော်ကောင်းတယ်ဗျာဒီရလားနော်ဆွေကြပါစို့ဦးဇင်းတို့လမ်းပေါ်မှာယထာမောင်းသွားတယ်ကားမောင်းသွားတယ်ယထာဆိုတာမြင်းရထားကိုဆိုလိုတာလေဒီနေရာမှာအဲ့ဒါဒီမြင်းကိုကကောင်းကောင်းထိမ့်ပြီးတော့သွားနိုင်တယ်အရှိန်နဲ့ပြေးနေတဲ့မြင်းကိုလမ်းကိုမတိမ်မဆောင်းအောင်ထိမ့်သွားနိုင်တယ်ဆိုရင်တော့ဒါကောင်းတဲ့ယထာဒိန်းပေါ့ကျိုးတော်ကင်သွားတယ်မတိမ်နိုင်ဘူးဆိုတော့ယထာဒိန်းလို့တော့ပြောလို့ရမှာမဟုတ်နော်ကားမောင်းနေတယ်ဒရိုင်ဘာလို့တော့ပြောလို့ရမှာမဟုတ်စီရတိုင်းကင်တဲ့ယုံနဲ့ဒရိုင်ဘာမဟုတ်ဒီကားကိုကောင်းကောင်းထိန်းနိုင်မှာအချိန်မြင့်မြင့်နဲ့ပြေးနေတဲ့အချိန်မှာကောင်းကောင်းထိန်းနိုင်တော့ဒိုင်ပါကောင်းတယောက်ပေါ့ဟုတ်ရလားအဲ့ဒါလိုပဲဒကာသမားတို့အရှင်တို့ဘဝမှာဒေါသဖြစ်เสียရဆိုတဲ့အခြေအနေဇိုးတွေကတော့အများတန်းလို့လို့တွေ့ရမှာပဲဟာသူတို့ကဆိုးလို့ဒီပြတော့ဒေါသဖြစ်ရတာလို့အကြောင်းမပြန်နဲ့ဟုတ်အရှင်တို့မစိုးရင်ရှင်တို့ဘုရားကြီးသူ့ရဲ့တပည့်ဘုန်းကြီးလူတို့တယောက်သူကအင်မတန်လဲညံကောင်းပါလေစိတ်ကောင်းနှလုံးကောင်းလဲရှိတယ်။ဒါပေမဲ့ဒေါသကအင်မတန်ကြီးတယ်။အမြဲတမ်းသူကညင်းရတယ်ခုံရတယ်ညံဖြစ်ရတယ်။အဲ့တော့ဆရာတော်ကြီးကသူ့တပည့်နဲ့တွေ့တော့မင်းအမြဲတမ်းညံဖြစ်တယ်လို့ကြားတယ်။ရှင်ဗျာတဲ့လူတွေကမဟုတ်တော့တပည့်တော်ကပြောမိတာပဲပေါ့။လူတွေကမဟုတ်တော့တပည့်တော်ပြောမိတာပဲပေါ့။အဲ့တော့ဆရာတော်ကြီးကဘာပြောလဲဆိုမဟုတ်လို့သာညံဖြစ်မယ်ဆိုရင်တော့မင်းတသက်လုံးညံဖြစ်နေုံရှိတော့တာပဲတဲ့။ဘာပြုလို့ဆိုလောကကြီးကဟုတ်တဲ့လောကကြီးမှာမဟုတ်ဖဲကိုတော့ပေါ့လားဒေါသဖြစ်เสียကြုံတိုင်းတာဒေါသဖြစ်မယ်ဆိုရင်ဒေါသဖြစ်ရင်လည်းတည်သွားဖို့ပဲရှိတယ် ဒေါသဖြစ်စရာကျုံနေတဲ့အထက်ကဒေါသမဖြစ်အောင်ထိမ့်သိမ့်နိုင်မှကိုယ့်ရဲ့ကြိုးစားမှုပေါ်မှာပေါ့ဒေါသဖြစ်စရာကျုံလို့ဒေါသဖြစ်လိုက်တယ်ဒေါသဖြစ်စရာမကျုံတဲ့အချိန်မှာပဲဒေါသကမဖြစ်ဘူးဆိုတော့ကိုယ်အဆွမ်းပါမရှိဘူးဟုတ်တယ်မို့လားဒါကြောင့်မြတ်စွာဘုရားကဒေါသဖြစ်စရာနဲ့ကျုံလိုက်ရင်ဒေါသမဖြစ်အောင်ထိမ့်နိုင်ရမယ်ဒေါသဆိုတာအင်မတန်ကြီးကျယ်တဲ့အမှားတွေကိုလွန်ကျူးပြီးတော့နောင်တတွေနဲ့အဆုံးစားရတဲ့တည်းဟုတ်ရဲ့လားအေးဘုရားလောင်းကတော့ဒီမှာပြောတယ်နော်ဒေါသဖြစ်လာရင်စကားတွေကြမ်းလိမ့်မယ်အာမရဘူးဆိုရင်ဆွဲကန်လာလိမ့်မယ်အာမရဘူးဆိုရင်လက်ပြီးရင်ဒုတ်ပြီးရင်ဓာလက်နဲ့ဒီကြမှာဆုံးသွားတယ်ဒါကြောင့်မို့လို့အဲ့ဒါလို့အပြစ်တင်များတဲ့အတွက်ကြောင့်တတမဒေါသနာရောစရေတဲ့အဲ့ဒီဒေါသကငါမကြိုက်ဘူးတဲ့ဘုရားလောင်းကဘယ်နှချက်ရှိပြီတော့နှစ်ချက်ရှိပြီနော်အမျက်ရဲ့ဒေါသရဲ့နောက်တတိယပြောမှာကလောဘရဲ့အပြစ်လောဘရဲ့အပြစ်ကိုကြတော့ဘုရားလောင်းကဘယ်လိုပြောလဲဆိုတော့အာလောဘတာဟတာကာရဏိကတိဝင်စနာနိစ္စဒိဋ္ဌိလောဘဓမ္မေသူတတ္တမလောဘနာရောစီတရားမင်းတဲ့ဟောဒီလောကကြီးမှာအာလောဘတာဟတာကာရလက်နဲ့အာကိုပြီးတော့တယောက်ကိုတယောက်ရရက်ဆက်ဆက်နှိမ့်ဆက်ညင်စေတက်ဖြတ်နေကြတာတည်းအဲ့ဒါလောဘရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲတွေ့ရရဲ့နိကတိဝင်စနာနိစ္စအတုကိုပြတ်ပြီးတော့လှဲစားကောက်ကျစ်နေကြတာတည်းအဲ့ဒါလောဘရှိတဲ့ပုဂ္ဂိုလ်တွေမှာပဲတွေ့ရရဲ့ဒါကြောင့်အဲ့ဒီလောဘကိုငါမကြိုက်ဘူးတဲ့ပြည့်တဲ့လောဘရဲ့အပြစ်ကိုအကြီးဆုံးတွေကိုရွေးပြောတယ်ဘုရားလောင်းကနှမျိုးတည်းပြောတယ်နော်ရက်စမှုနဲ့ကောက်ချစ်မှုဟုတ်လားခုလူသားတွေတူကိုတူတစ်ဖွဲ့ကိုတစ်ဖွဲ့တနိုင်ငံကိုတနိုင်ငံရက်ဆက်နေကြတာတွေမရှိဘူးလားနော်အင်မတန်ကြောက်စရာကောင်းအောင်ရက်ဆက်နေကြတာတပ်ဖြတ်နေကြတာညှင်းဆဲနေကြတာအဲ့ဒါဘာကြောင့်လုပ်တာလဲတစုံတစ်ခုသောရလိုမှုဖြစ်လိုမှုကိုအကြောင်းပြုပြီးတော့လုပ်တာပေါ့ဟုတ်ရဲ့လားနော်ဒါကြောင့်အာလောဘတဟတာကာရလက်နဲ့အာကိုပြီးတော့တချို့သက်ဖြတ်ပြစ်လိုက်တယ်ရက်ဆက်ပြစ်လိုက်တယ်ကိုချင်းမစားဘဲနဲ့ကြားဘူးတယ်နော်ဒီကိစ္စမိုက်မရနောက်ပစ္စည်းဥစ္စာတွေဟူသောအကြောင်းအကြောင်းဟောတအိမ်လုံးကိုသက်ပြစ်လိုက်တယ်နောက်တစ်ဖွဲ့လုံးကိုသက်ပြစ်လိုက်တယ်ဘာလို့ဘာဖြစ်လို့တော့ရာလိုမှုဖြစ်လို့မှုတစ်ခုကိုအကြောင်းပြုပြီးတော့လုံချာဟုတ်ရဲ့လားပေးတဲ့ပေါင်းတော်ပေါင်းတို့ဘုရားလောင်းကအင်မတန်ခင့်မိတယ်လို့ထင်တယ်။နိကတိဝင်စနာနိစ္စတဲ့အတုကိုပြပြီးတော့နှိမ့်စားကောက်ကျစ်နေကြတာတွေလေလောဘကြောင့်ပါတဲ့။ဒီခေတ်ကအတုတွေကများဘူးလား။ညာတယ်နော်။ဘယ်ဟာကအစ်မန်းကိုတချို့ခွဲလို့မရဘူး။ဦးစင်ကခါလေးစဉ်းစားကြည့်တယ်။နောက်တစ်ချိန်ကျရင်လူတွေမြန်တောင်အတုတွေပေါ်လာမလားမသိဘူး။အတုတွေဟာအင်မတန်ကြောက်စရာကောင်းတယ်။ဆွေးကြပါစို့ဦးစင်တို့လက်လက်မိတာလေးအစာအာဟာရအတုဆိုရင်လူသားတွေအတွက်ကြောက်စရာမကောင်းဘူးလားကောင်းတာပေါ့ဒါပေမဲ့အဲ့ဒီအတုတွေနော်လှည့်စားပြီးတော့လှုပ်ကြံပြီးတော့ဘယ်သူတွေဘယ်လိုစားလို့ဘယ်လိုတွေဒုက္ခရောက်ရောက်ဘယ်သူသေးသေးငတိမာပြီးရောဆိုပြီးတော့အင်မတန်နှိမ့်ချတဲ့စိတ်ဓာတ်တွေဥရှိပြီးတော့လှုပ်ကြတာလောဘကြောင့်ဟုတ်တယ်မဟုတ်လားကြောက်စရာကောင်းတယ်နော်စာတော်တွေပါနေတဲ့ပိသက်ပေါင်းသူတော်ကောင်းတို့ဦးဇင်းတို့ရဲ့ဘုသူဒ္ဓဘိုးရှိပါတယ်ဟုတ်လားအာအစဟောင်းနေတဲ့ကစီတွေတောင်ထုတ်ပြီးတော့စီတွေတင်သွင်းတယ်ဆိုတာတောင်ကြားလိုက်ရသေးတယ်ရေမြောင်းဘုတ်တွေကနေပြီးတော့စီတွေထုတ်တာလေနော်အတုကိုပြပြီးတော့နှဲ့စားကြတာကောက်ကြည့်ကြတာအဲ့ဒီအတုတွေမှာနောက်ထပ်ကြောက်စရာကောင်းတာကတော့ဆေးဝါးအတုဆိုရင်တော်တော်ကြောက်စရာကောင်းပဲကိုကပြောင်းမထင်ပြီးတော့တောင်းလိုက်ပြီးရောပြန်ယောဂကျွမ်းပြီးတော့သိဖို့ပဲရှိတယ်။ဒါကြောင့်ပိသက်ပေါင်းသူတော်ကောင်းတို့ဘုရားလောင်းပြောထားတယ်။ရစမှုတွေကောက်ကျစ်မှုတွေဆိုတာလောဘကိုအခြေခံပြီးတော့ဖြစ်တာတဲ့။ဒါကြောင့်ငါမကြိုက်ဘူးတဲ့ဘုရားလောင်းက။နော်။ကြားထဲမှာအပြစ်အသေးလေးတွေအများကြီးရှိသေးတယ်အဲ့ဒါကို तू မပြောတော့ဘူး။ဟုတ်ရဲ့လား။ဧကံကုံအောင်ဆိုးတာတွေကိုပဲ तू မိမောင်းထိုးပြသွားတယ်ဘုရားလောင်းက။ဟုတ်ရဲ့လား။ဒီလောဘကြောင့်ပဲဒကာမတို့ဦးရှင်တို့လောကကြီးမှာမြင်နေရတယ်တွေ့နေရတယ်မမြင်တဲ့နာတွေမကြားတဲ့နာတွေမကြားဝတ်မနာတာတွေမိဘနဲ့သားသမီးအမှုရင်ဆိုင်ပြီးတော့တယောက်မျက်နှာတယောက်မကြည့်ချင်တော့အောင်မုန်းပြီးတော့ရန်သူတပွဲတွေဖြစ်သွားကြတာဘာကိုအခြေခံပြီးတော့ဖြစ်တာဒီလောဘကိုအခြေခံဖြစ်တာ တူတုံရှင်မောင်နှမအရင်ဖြစ်တော်လည်းပဲဒီရလုံမှုတစ်ခုအတွက်နဲ့ယံသူတွေလိုမုန်းသွားကြတာလေဒီလောဘကြောင့်ပဲဒီလောဘဆိုတာကိုပြောရင်ဦးစင်ကဘာကိုအမှတ်ရတော့ဆိုတော့ဦးစင်ကရွာမှာအချိန်အကြာကြီးနေခဲ့တယ်ဦးစင်ရွာမှာနေခဲ့တဲ့အကြောင်းကခွေးတွေကအကောင်လင်းငယ်စေလောက်ရှိတာဘယ်တော့မှခွေးတွေကြီးပွားတိုးတက်တာကိုမထိန်ချုပ်ဘူးဘုန်းကြီးကလည်းသဘောကောင်းတယ်သိလားခွေးတွေကအမိုးကျင်တို့ဝေးပြီးတော့များကျင်တို့များနေတာပဲအဲ့ဒါနေတာပဲအဲ့ချုပ်ခွေးတွေဆိုတော့တော်တော်ချစ်စရာကောင်းတယ်တော်တော်လေးနားလေထားပါတော့ပြောချင်တာကဘာလဲဆိုတော့ဘလောက်ပဲချစ်တဲ့ခွေးပဲဖြစ်ဖြစ်ဟောအစားကတော့တကောင်နဲ့တကောင်ဟောလုံးထွေးဆော့ကစားပြီးတော့တကောင်ရက်ပြီးတော့ရင်းနေနေနေနေတာပဲအဲ့ဒီအချိန်မှာသမင်းကလေးတစ်ခဲလောက်သာပြစ်ချကြီးလိုက်စောစောကကြည်နူးနေတာတွေရွှင်မြူးနေတာတွေဘာမှမရှိတော့တခါတည်းသွားဖြီးပြီးတော့တကောင်နဲ့တကောင်ဘာဖြစ်သွားတော့မန်ဖြီးပြီးတော့ရန်သူတန်းဖြစ်သွားတယ်ကြောက်ရမကောင်းဘူးလားဘာကိုအခြေခံထားတာလဲလောဘကိုအခြေခံထားတာလူနဲ့ခွေးနဲ့တည်းလူနဲ့ခွေးနဲ့လို့ကွာတာပဲရှိတယ်သဘောတရားချင်းကသိထူးသလားမထူးဟုတ်ရဲ့လားဒါကြောင့်ဘုရားလုံးကဒီမှာပြောနေတာရလူမှုကိုအကြောင်းပြုပြီးတော့ရေရေဆက်ဆက်တက်ဖြတ်နေကြတယ်ရလူမှုကိုပဲအကြောင်းပြုပြီးတော့လိညာနှဲ့စားခောက်ကျင့်နေကြတယ်ဒါတွေဟာလောဘရှိတဲ့ပုဂ္ဂိုလ်မှာတွေ့ရတယ်တဲ့။ဒါကြောင့်ဒီလောဘကမကြိုက်ဘူးတဲ့ဘုရားလောင်းကဘယ်နှခုရှိသွားပြီတော့အတုံးခုရှိသွားပြီနော်။နောက်သတုဋ္ဌချစ်ချင်းရဲ့အဖြစ်အဲ့ဒါကိုတော့ဘုရားလောင်းကအများကြီးမပြောဘူး။ဖြစ်ပြီးရောက်ရောက်တစ်ခုတည်းကိုပဲပြောတယ်။တဏိဟသင်္ကတိတာကနာသင်္တိမနောမယဘုထုတိဘုသာဥပါဒပိဏိတတမတဏိဟံနာရောစေတကြမယ်တဲ့ဟောဒီလောကကြီးမှာတတ္တဝါတွေဟာအာယုံမျိုးမျိုးကိုတွေ့ကြုံပြီးတော့ချစ်ချင်းဆိုတဲ့အနှောင်ဖွဲ့နဲ့ရစ်ပတ်လုံးထွေးပြီးတော့နှောင်ဖွဲ့နေကြတာပဲတဲ့အဲ့ဒါလိုချစ်ချင်းဆိုတဲ့တရားနဲ့ရစ်ပတ်နှောင်ဖွဲ့နေကြတဲ့အတွက်ကြောင့်ဒီတတ္တဝါတွေကဘာဖြစ်နေလဲဆိုတော့တိဘုသာဥပါဒပိဏိအဲ့ဒီချစ်ချင်းဆိုတဲ့တရားကအဲ့ဒီတတ္တဝါတွေကိုပြင်းပြင်းထန်ထန်ပူလောင်စေတယ်ပြည့်တဲ့ချစ်ချင်းတွေတတ္တဝါကိုပူလောင်စေတယ်လို့ယူယူမပြောဘူးရှင်သာကဘုသာပြင်းပြင်းထန်ထန်ဆိုတဲ့စကားလေးပါထည့်ပြောထားတယ်နော်ချစ်ချင်းတွေပြင်းပြင်းထန်ထန်တတ္တဝါကိုပူလောင်စေတယ်ဦးဇင်တို့ရင်ဂုတ်ထုပါဠိတော်မှာဥပမာလေးနဲ့ဘုရားကဟောတယ်စားတော့အပ်သောအစာဟာရသည်မုတ်ချကျင်ကြီးကျင်ငယ်ကိုဖြစ်စေတကယ်သို့ပေးတဲ့ဥပမာကနော်ချစ်ခင်မြတ်နိုးမှုသည်တေချာပေါက်စိုးရင်ရင်ပူလောင်ခြင်းကိုဖြစ်စေလိမ့်မယ်အဲ့ဒါချစ်ခင်မှုမြတ်နိုးမှုကြီးရင်ကြီးသလောက်ပူလောင်မှုစိုးရင်မှုကြီးကြရတာပဲချစ်ခင်မှုမြတ်နိုးမှုကိုလျှော့ရင်လျှော့နိုင်သလောက်ပူလောင်မှုစိုးရင်မှုလျော့သွားတာပဲဒါကဘယ်သူကမှဒီပူလောင်ခြင်းစိုးရင်ခြင်းကိုဖန်တီးတာမဟုတ်ဘူးအဲ့ဒီချစ်ခင်ခြင်းကပဲဖန်တီးတာသူကြပါစို့မိဘတွေသားသမီးတွေပေါ်မှာချစ်ကြတယ်ချစ်တဲ့နေရာမှာတယောက်နဲ့တယောက်ချစ်ပုံချင်းအကြီးအသေးနှစ်ဆိုင်ပေါင်းအတိတ်အနက်ကတော့မတူနိုင်ဘူးဟုတ်လားတချို့မိဘတွေကတကယ်ကိုဆွဲဆွဲလန်းလန်းဆူးဆူးနစ်နစ်တယောက်စဉ်အကြီးကြီးနဲ့ချစ်ကြတာအဲ့တော့ဘာဖြစ်တုံးအများကြီးပူရတာပေါ့ဟုတ်ရဲ့လားချိန်တက်လို့ကိုသားသမီးကပြန်မလာဘူးဆိုရင်မိဘတွေကအိတ်လို့ရတာမရဘူးသားတွေသမီးတွေကဆိုင်ကယ်နဲ့ညှထွက်သွားတယ်ဆိုရင်တော့ပူဆိုးမှာပေါ့ညမလာမချင်းဘာတွေပဲတွေ့မလို့ဆေးရုံများရောက်သွားပြီလားလမ်းပေါ်များဘယ်သူကများတိုက်ထားခဲ့ပြီအဆုံးစွန်ထိတွေးကြမယ်လို့ထင်တယ်မပူလောင်ရဘူးလားပူလောင်တာပေါ့ဒါကြောင့်ဦးဇင်းတို့ဘေးသဘောတရားတော်တို့တရားကအချိန်ကစတော်မှာတရားကမဆုံးသေးဘူးဖြစ်နေတယ်ဟုတ်လားဒီချစ်ချင်းကြောင့်ဒုက္ခဖြစ်တယ်ဆိုတာကိုကောင်းကောင်းလေ့လာခြင်းနဲ့ဆိုလို့ရှိရင်ဦးဇင်းတို့မဇ္ဈိမနိကေမှာပိယဇာတိကတုတ်တန်ဆိုတာရှိတယ်သိလားပိယဇာတိကတုတ်တန်နဲ့ချစ်ချင်းကြောင့်ဖြစ်ပေါ်လာတဲ့ဘေးအန္တရာယ်တွေပူလောင်မှုတွေအကြောင်းကိုမြတ်စွာဘုရားဟောတာလားအင်မတန်ကောင်းတယ်ချစ်ချင်းနဲ့မကင်းနိုင်ကြတဲ့ဒကာရမတို့ဦးဇင်းတို့တွေအတွက်ဟုတ်ရလားချစ်ချင်းကိုမလျှော့နိုင်တဲ့မြတ်ပူလောင်ခြင်းဟာရော့သွားမှာမဟုတ်ဟုတ်ရလားအေးခက်တာကလူတွေကပူရမှာသာကြောက်တာချစ်ရမှာကိုကြတော့မကြောက်ဘူးဟုတ်ရလားမကြောက်တော့သူ့အကြောင်းနဲ့သူ့အကျိုးမရဘူးလားရတာပေါ့ဒါကြောင့်ဘုရားတော်ကချစ်ချင်းကိုသူမကြိုက်ဘူးတဲ့ပြင်းစွာပူလောင်စေလို့တဲ့ဒီချစ်ချင်းဆိုတဲ့တရားကိုပြောတိုင်းဦးဇင်းကပုံမြင်လေးတစ်ခုကိုထည့်ထည့်ပြောတဲ့သဘောရှိတယ်အဲ့ဒီပုံမြင်လေးကဦးဇင်းတို့ဟိုပင်လယ်ကမ်းစပ်မှာ ဥမင်နေပေါင်နေတာရှိတယ်ပေါ့အဲ့ဒါဥမင်တပင်ပေါ်မှာရှင်ဘုံနဲ့ရှင်မအတူတူနေကြတာလေအဲ့ဒါလိုနေရင်တည်းတနေ့တော့ရှင်မလေးကဥမင်ဘောကဆင်းပြီးတော့ပင်လေးကြီးကိုဆင်းတော့အဲ့ဒီချိန်မှာပဲပင်လေးကြီးလှိုင်းလုံးကြီးတက်လာပြီးတော့ရှင်မလေးကိုဆွဲနှစ်သွားတာပင်လေးကြီးထဲမှာပဲအသက်ပြောက်တာပေါ့အဲ့ဒါပြန်ကြိမ်တိုင်လို့ပြန်မလာတော့ရှင်ဘုံလေးကမနေနိုင်မထိုင်နိုင်ဖြစ်တယ်အဲ့ဒါနဲ့ဥမင်ဘောကနေဆင်းလာပြီးတော့တဲ့တောင်ပြန်ရှောင်းရှင်မလေးသွားတဲ့ခြေရာနောက်လိုက်သွားတာပင်လေးထဲဆင်းသွားတာဆင်းသွားတဲ့ခြေရာပဲတွေ့ရတယ်ပြန်တက်လာတဲ့ခြေရာမတွေ့ရအဲ့ဒါကိုထောက်တော့အပြင်ငါရှင်မလေးဟာဟောဒီသမုဒ္ဒရာပင်လေထဲမှာရှိနေတယ်အဲ့တော့သူကဒီရှင်မလေးနဲ့အင်မတန်တွေ့ချင်တယ်ပေါ့ရှင်မလေးပုံမှာထားတဲ့တန်ရောစင်ကြောင့်သူဘလို့မှမနေနိုင်အောင်ပူလောင်နေပေါ့အဲ့တော့ဘာလုပ်လဲဆိုတော့ဒီရှင်မလေးနဲ့တွေ့ဖို့ဆိုပြီးတော့သူဘာလုပ်လဲဆိုတော့ပင်လေရည်တဲ့ဆင်အမီးကိုပင်လေရည်တဲ့စိမ်စိမ်ပြီးတော့ကမ်းပေါ်တက်ပြီးတော့ဇက်ဇက်ဇက်ဇက်နဲ့ခါနေတယ်ပြီးရင်ပြန်ဆင်းအမိကိုပင်လေရည်တဲ့စိတ်ကံပေါ်ပြန်တဲ့ဆက်ဆက်ဆက်ဆက်နဲ့ခါတယ်တဲ့။ဘာလုပ်နေတာတုန်းဆိုတော့ပင်လေရည်ဒီခန်းအောင်လုပ်နေတာတဲ့။ဒီလားပင်လေရည်ခန်းမသူရှင်းမလေးနဲ့တွေ့ရမှာကို။အဲ့ဒါကိုကန်းဆောင်တတ်ကမြင်တော့ဩဒီရှင်ကလေးတော်တော်ပင်ပန်းနေရှာတယ်ချစ်ချင်းကြောင့်။သူကသာချစ်ချင်းကြောင့်အပြင်းထန်ပူလောင်နေတာ။သူရှင်းမလေးကတော့သမုဒ္ဒရာဆောင်နတ်မင်းကြီးရဲ့နတ်မိဘရားလေးဖြစ်နေလို့အစဉ်ပြေးနေပြီဒါသူမသိရှာဘူး။အဲ့ဒါကိုသာငါတကယ်လို့ပြနိုင်မယ်ဆိုရင်သူချစ်ချင်းနေရော့ပြီးတော့တော်တော်တက်တာမယ်ဆိုပြီးတော့ကန်းဆောင်တတ်ကကိုထင်ရှာကိုထင်ပြပြီးတော့ဟဲ့ကောင်မင်းဘာလုပ်တာလဲဟာကျုပ်ရှင်းမလေးနဲ့တွေ့ဖို့အတွက်ပင်လေရည်ခန်းအောင်ကြိုးစားနေတာမဖြစ်နိုင်ဘူးနော်မင်းကလည်းမဖြစ်နိုင်တာတွေလုပ်ပြီးတော့ကိုနှိပ်ဆက်ပင်ပန်းနေတာမင်းရှင်းမလေးကသမုဒ္ဒရာဆောင်နတ်မင်းကြီးရဲ့နတ်မိဘရားဖြစ်ပြီးတော့ဟိုမှာပြောနေသည်မလျော်မယုံတော့ကိုင်းကြည့်ဆိုပြီးတော့မြင်အောင်ဖန်တီးဖန်ဆင်းပြတယ်အဲ့တော့သူကြည့်တယ်အော်ဟုတ်သားပါလားငါကသာဒီမှာပင်ပန်းနေတာသူကတော့ဟိုမှာဟိုလိုဖြစ်နေတယ်ဟုတ်လားအဲ့ဒါနဲ့ရှင်ကလေးကချစ်ချင်းဆိုတဲ့နေရာမှာမုံရင်းကတောက်လျှောက်အစားထိုးတယ်ပိတဲ့ရင်ဘုရင်တို့ဒီချစ်ချင်းနဲ့မုံရင်းဆိုတာကအင်မတန်နီးတယ်ဘာမှအဝေးကြီးမဟုတ်ဘာဖြစ်လို့လဲဆိုတော့မေတ္တာနဲ့ချစ်ကြတာမဟုတ်ဘူးဟုတ်ရဲ့လားချစ်ချင်းမုန်းခြင်းဆိုတာကကိုယ့်ရဲ့အလိုဆန္ဒပေါ်မှာမူတည်ပြီးတော့ဖြစ်တာတဲ့တဲ့ပြောရရင်တော့ကိုယ့်အလိုကြည့်ရင်ဖြစ်တယ်ကိုယ့်အလိုမကြည့်ဘူးဆိုရင်မုန်းတယ်ဒါပဲဒါဥစဉ်တို့တက္ကပညာသုတ်တံမှာတရားမင်းမေးလို့မြတ်စွာဘုရားဖြေထားတာရှိတယ်နော်ကိုယ့်အလိုကြည့်ရင်ဖြစ်တာပဲကိုယ့်အလိုမကြည့်ရင်မဖြစ်ဘူးပဲအဲ့တော့ချစ်တယ်မုန်းတယ်ဆိုတာကသူ့ပေါ်မှာမူတည်တာလားကိုယ့်ရဲ့အလိုဆန္ဒပေါ်မှာမူတည်တာလားကိုယ့်ရဲ့လူဆန္ဒပေါ်မှာမူတည်တာချစ်ချင်းနဲ့မုန်းခြင်းဆိုတာအင်မတန်နီးတယ်အန်ဒီအင်မတန်ကြီးတယ်။ကိုမိဘတွေသားသမီးပေါ်မှာအင်မတန်ချစ်ကြပါလေ။အင်မတန်ချစ်ကြပါလေဆိုတဲ့မိဘတွေတောင်မှကိုယ့်အလိုဆန္ဒမပြည့်ရင်သားသမီးတွေကိုမုန်းဖို့ဝန်မလေးဘူး။ဒါကြောင့်တည်နှာတွေထဲမှာအမွေပြတ်ဆိုတာမပါဘူးလား။ပါတော့အောင်နာတွေကဘာလေးတောင်ထက်ထားတယ်။မင်းများစုံစမ်းခြင်းတိခံပါ။သူ့အကြောင်းကိုပြောဖို့မပြောချင်တော့ဘူးပေါ့။ဆိုလိုတဲ့အိဗေက။ဟုတ်ရဲ့လား။ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့ချစ်ချင်းဆိုတာမုံရင်းဖြစ်ဖို့အင်မတန်တည်းစဉ်းစားကြည့်နော်ကိုနဲ့ဘာမှမဆိုင်တဲ့သူကကိုမကြိုက်တာလို့ရင်စိတ်ထဲမှာဘလို့မှသိမခံစားရဘူးအခုကိုချစ်တဲ့သူကိုကချစ်ရတဲ့သူကကိုမကြိုက်တာလို့ရင်အကြီးအကျယ်ပေါက်ပွဲမဖြစ်တာတော့မုံတာပေါ့ဟုတ်ရဲ့လားခုရှင်ကလေးကဘာဖြစ်ပြီတော့ချစ်ချင်းကနေမုံရင်းကိုပြောင်းတယ်မုံရင်းပြောင်းရင်တက်တာသွားလိမ့်မယ်လို့ကန်းဆောင်တတ်ကထင်တာသူအတွက်မှားတယ်မတက်တာဘူးဘာလုပ်လဲဆိုတော့ပင်လေကန်းစားပေါ်တဲ့သဲကလေးတွေကိုလက်နဲ့ကုတ်ပြီးတော့ပင်လေရည်ထဲပြစ်ချဟုတ်လားပြီးရင်ပြန်တဲ့သဲကိုလက်နဲ့ကုတ်ပင်လေရည်ထဲပြစ်ချအဲ့တော့ဟာကောင်မင်းဘာဖြစ်ရပြန်တာတော့ကန်းဆောင်တတ်ကဒင်းတို့ကိုမမြင်နိုင်ဘူးတဲ့ဒါကြောင့်ပင်လေရည်တွေခန်းအောင်သဲတွေနဲ့ဖုံးပြင်မယ်တဲ့ဟုတ်လားသဲတွေနဲ့ဖုံးပါလေဟုတ်ရဲ့လားဒါကြောင့်ပေးတဲ့ပေါ့သူတော်ကောင်းတို့ဒါပုံမြင်မှာဟုတ်ရဲ့လားဒါပေမဲ့တတဝါတွေကချစ်ချင်းမုန်းခြင်းကြောင့်ပင်ပန်းနေကြတယ်ဆိုတာကိုတော့မိမောင်ထိုးပြနိုင်တယ်လို့ထင်တယ်။ဒကာသမားတို့ဦးဇင်းတို့တွေလည်းပဲဒီရှင်ကလေးလိုပင်လေရေခန်းအောင်တော့မကြိုးစားဘူးပေါ့။သို့တော်လည်းပဲနေ့တူဘွားကိုပင်ပန်းနေတာတွေဟာချစ်ချင်းကခိုင်းစီလို့တော်၎င်းသို့မဟုတ်မုန်းခြင်းကခိုင်းစီလို့တော်၎င်းလုံနေရတဲ့အလုပ်တွေကြီးပဲမဟုတ်လား။ဟုတ်တယ်နော်။ဒါကြောင့်ချစ်ချင်းသည်ပြင်းစွာပူလောင်စေတယ်။ထိုနည်းတူစွာပဲမုန်းခြင်းကလည်းမတတ်မတာဖြစ်စေ။ဒါကြောင့်ဘုရားတော်ကချစ်ချင်းကိုပါတဲ့တော့မကြိုက်ဘူး ဘယ်နှမျိုးရှိပြီတော့လေးမျိုးတရားကမဆုံးသေးဘူးဗျာဟုတ်လားဘုရားတော်ကဒီနေရာမှာသူက6မျိုးရချင်တာပြောလိုက်တယ်တရားမင်းကမပေးနိုင်မဲနဲ့တောင်းပါတောင်းပါလို့ဆက်ဆက်ပြောလို့တရားကရှည်သွားတာဟုတ်လားဒီလေးမျိုးကိုဘုရားတော်တောင်းတယ်တရားမင်းမပေးနိုင်ဘူးဒါပေမဲ့ဘုရားတော်ရှင်းပြတယ်ဒီအပြစ်တွေကိုလည်းအင်မတန်သူသဘောကျတယ်သဘောကျပြီးရင်ကြနေတော့ရှင်တရားမင်းကရှင်ရသေးတယ်နောက်ထပ်လိုချင်တာရချင်တာပြောပါသူဖန်တီးပေးပါမယ်ပေါ့အဲ့ဒီတော့မှငါးခုမြောက်ဘုရားတော်ကဗာဆက်ပြီးတော့ပြောတယ်ဆိုတော့ဝရင်စီမေသောတကတပ္ပဗုဒ္ဓနာမိတ္တရာတရေညေမေဝိဟရတောနေဆံဧကဝိဟာရိနောအာဘာရမေဥပ္ပေစီယုံအန္တရာယကရဗုဒ္ဓံတရားမင်းနဲ့ငါကိုမျက်နှာတို့ငါဖြစ်ချင်တာဖန်တီးပေးမယ်ဆိုလို့ရှိရင်တောထဲမှာတယောက်တည်းနေရတဲ့ငါမှာတကယ်လို့ကျမ်းမာကြီးဖောက်ပြန်လာပြီဆိုရင်ပြည့်စုံမဲ့လူလည်းမရှိရှေးခုမဲ့လူလည်းမရှိဟုတ်လားတယောက်တည်းပေါ့အကျင့်မြင့်ရဲ့အန္တရာယ်ကိုပြုတ်တက်တဲ့အတွက်ကြောင့်အဲ့ဒီကျမ်းမာကြီးမကောင်းခြင်းဆိုတာကြီးကိုငါမကြိုက်ဘူးတဲ့ဒါကြောင့်ကျမ်းမာကြီးကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့လုပ်ပေးပါကျမ်းမာကြီးကောင်းကျင်တာတော့မှအန္တရာယကရဗုဒ္ဓံဆိုတဲ့စကားလေးကိုထည့်ပြောတယ်အကျင့်မြင့်ရဲ့အန္တရာယ်ကိုပြုတ်တက်လို့ပိတ္တတို့စဉ်းစားတော့ကျမကြီးမကောင်းရင်တရားတို့ကိုစောင့်ချပြီးတော့မလုံနိုင်ဘူးဆိုတဲ့အဓိပ္ပာယ်။ကျမကြီးကောင်းနေတော့လှုပ်လို့ရတုံးလေးမှလှုပ်လိုက်ဖို့ဆိုတဲ့အဓိပ္ပာယ်ကိုမသိရဘူးလား။တရားတို့။အဲ့ဒီစုကိုတောင်းတော့တရားမင်းကအဲ့ဒါနဲ့ပေးမယ်လို့မပြောဘူးမပေးဘူးလို့မပြောဘူး။ထပ်ပြီးတော့တောင်းပါအောင်လို့သာဆက်ပြောပြန်တယ်။ဧတသမိတိသူလည်းပိတိပတိရူပိသူပါတိတိဝရံပြမနတေရံပိယံကိဉ္စီမနသိစတိ။ထပ်ပြီးတော့ပြောပါဖြစ်ချင်တာကိုပြောပါအဲ့ဒီတော့မှ6ခုမြောက်နဲ့နောက်ဆုံးဆုနောက်ဆုံးဖြစ်ချင်တာလေးကိုပြောတယ်အဲ့ဒါလေးကတော့တော်တော်ကြီးစင်းနီးစရာကောင်းတဲ့ဦးဇင်းတို့လည်းအင်မတန်သဘောကျတယ်တော်ကောင်းတို့ရဲ့စိတ်နေသဘောထားကိုလည်းပြည့်ဝစွာပေါ်ပြရာရောက်တယ်လို့ထင်တယ်နောက်နောက်ဆုံးတောင်းလိုက်တဲ့ဆုအဲ့ဒီနောက်ဆုံးတောင်းတဲ့ဆုကဘာတော့ဆိုတော့ဝရင်စီမေတောတကတပ္ပဗုဒ္ဓနာမိတ္တရာနာမနောဝါတရီရာဝါမံကတိတက္ကကတစီကရာစီဥပဟိညေထဧတံတက္ကဝရံဝရီတရားမင်းသင်္ကန်းကိုမြတ်လို့လို့ဖြစ်ချင်တာရချင်တာကိုဖြစ်အောင်ရအောင်လုပ်ပေးမယ်ဆိုလို့ရှိချင်နောက်ဆုံးကတောင်းချင်ပါရဲ့အဲ့ဒါကဘာလဲဆိုတော့ငါတီးဟူသောအကြောင်းကြောင့်ဘယ်လိုပုဂ္ဂိုလ်မှမှဘယ်အချိန်မှမှမှစေရောကိုရောမဆင်းရဲကြပါစေနဲ့မပူလောင်ကြပါစေနဲ့တဲ့သူတို့ပြောရရင်ငါကြောင့်သူတစ်ပါးမဆင်းရဲကြပါစေနဲ့လို့ပြောတာပြီးတဲ့ဒီစိတ်ဓာတ်လေးမမောမြတ်ဘူးလားကိုကြောင့်တပါးသောတတ္တဝါတွေဆင်းရဲပင်ပန်းသွားတာကိုမလိုလားဒါသူတို့ကောင်းလို့ရဲ့စိတ်ဓာတ်ပဲဟုတ်ရဲ့လားလူသားတိုင်းလူသားတိုင်းသာအဲ့ဒါလို့ကိုကြောင့်သူများမဆင်းရဲပါစေနဲ့ဆိုတဲ့စိတ်ဓာတ်မျိုးရှိမယ်ဆိုရင်လောကလူသားတွေဘလောက်မြန်အေးချမ်းလိုက်မလဲငြိမ်းချမ်းလိုက်မလဲတာယာလိုက်မလဲ။ဒါဥစဉ်ကစိတ်ကူးရင်ကြည်တာပါဘလို့မှမဖြစ်နိုင်ပါဘူး။ဟုတ်ရဲ့လား။လူတိုင်းအဲ့ဒီလိုစိတ်တဲ့မျိုးရှိဖို့ဆိုတာမဖြစ်နိုင်ပါဘူး။ဟုတ်ရဲ့လား။သို့တော့မဖြစ်နိုင်တော့မဖြစ်နိုင်တော့အောင်ခက်ခဲတဲ့အဲ့ဒီအရာကိုပဲကိုကတော့ဖြစ်အောင်လုပ်မယ်ဆိုရင်ဘောမဖြစ်နိုင်ဘူးလား။ဖြစ်နိုင်တာပေါ့။ကိုဖြစ်ရင်ကိုသူတော်ကောင်းစိတ်တဲ့နဲ့ပြည့်စုံတယ်လို့ဆိုရမှာပဲ။ဟုတ်ရဲ့လား။ဒါကြောင့်ကိုကြောင့်သူတစ်ပါးစိတ်ဆင်းရဲမှုကိုဆင်းရဲမှုမဖြစ်ပါစေနဲ့ဆိုတဲ့စိတ်ဓာတ်ကိုငွေကြရမယ်။ခုလောကကြီးကလူသားတွေပေါ့အဓိကလောကကြီးအကြောင်းပြောရတော့လူသားတွေအကြောင်းအဓိကထားပြောရမယ်ဆိုရင်လူသားတွေဒုက္ခရောက်ကြတယ်ဆင်းရဲကြတယ်ပူလောင်ကြတယ်ဆိုတာများသောအားဖြင့်လူသားအချင်းချင်းပေးတဲ့ဒုက္ခတွေကိုပဲလူသားတွေရကြတာ။ခုဘာတွေကိုကြောက်နေရတာလို့မေးရင်လူတွေကိုပဲကြောက်နေရတာ။ဟုတ်တယ်မို့လား။နော်လူတွေတွေ့နေရတဲ့ဘေးအန္တရာယ်အများစုစီလူတွေကဖြစ်တဲ့ဘေးအန္တရာယ်တွေပဲများတယ်ဟုတ်တယ်မို့လားဒါကြောင့်လူတိုင်းလူတိုင်းကဩငါကြောင့်သူများမဆင်းရဲပါစေနဲ့ဆိုတဲ့စိတ်ဓာတ်ကလေးမွေးမယ်ဆိုရင်မကောင်းဘူးလားကောင်းတာပေါ့ဒီနေရာမှာပိဋကပေါင်းတို့ကောင်းတို့ငါကြောင့်သူများမဆင်းရဲကြပါစေနဲ့ဆိုတဲ့စကားလေးကိုအေးအေးဆေးဆေးဆက်ပြီးတော့တွေးကြည့်စမ်းပါငါကြောင့်သူများချမ်းသာကြပါစေလို့ကိုပြောရမယ့်ရောက်ဘူးလားရောက်တယ်အင်မတန်ကြည်ပြတ်နေတော့အဓိပ္ပာယ်ကဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့ကိုယ့်ရဲ့ကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါအမှုတို့ကြောင့်တပါးသောတတ္တဝါတို့ရဲ့စိတ်ကိုဆင်းရဲပင်မမသွားဘူးဒ တိမထားတယ်မို့လားတိထားတယ်နဲ့ဗျဟုတ်ရဲ့လားလူတွေဆိုတာကပိတဲ့ရဲ့တယောက်နဲ့တယောက်တဦးနဲ့တဦးဆိုတာကတလေတဲ့စီတခီးတဲ့သွားအလုံးကဆက်ဆက်နေတာဟုတ်ရဲ့လားသူ့ကြောင့်ကိုယ်စိတ်ဆင်းရဲကိုယ်ဆင်းရဲတာရှိသလိုကိုယ်ကြောင့်သူစိတ်ဆင်းရဲတာကိုယ်ဆင်းရဲတာလည်းရှိတယ်ဒီနေရာမှာသူ့ကြောင့်ကိုယ်စိတ်ဆင်းရဲတယ်ဆိုတဲ့အချိန်မှာစဉ်းစားကြည့်ငါဘာကြောင့်စိတ်ဆင်းရဲတယ်သမက်အရာတွေကြောင့်စိတ်ဆင်းရဲတယ်ဆိုတာရှားတယ်။တက်ရှိတွေထဲမှာလည်းပဲအိဆန်တွေကြောင့်စိတ်ဆင်းရဲတယ်ဆိုတာရှားတယ်။လူတွေကြောင့်ပဲစိတ်ဆင်းရဲတဲ့အကြောင်းတွေတွေ့ကြတာပေါ့လား။အဲ့ဒီအချိန်မှာစဉ်းစားကြည့်လူတွေကဘယ်လိုလုပ်ပြီးတော့ကိုယ့်ကိုစိတ်ဆင်းရဲအောင်လုပ်လိုက်တယ်လဲ။တဘာဝမကြသောမဟုတ်သောအလုပ်တွေမဟုတ်သောအပြောတွေမမှန်သောအပြောတွေမကောင်းတဲ့စိတ်ဓာတ်တွေအဲ့လိုဘေးကလူရဲ့မကောင်းတဲ့ကာယကဝစီကမနောကနေကိုမြင်တွေ့ခံစားပြီးတော့တရားမတော်ဦးဇင်းတို့စိတ်ဒုက္ခရောက်ကြရတာပြောကျင်တာကသူများမကောင်းရင်ကိုယ်ဆင်းရဲတယ်လက်ခံရတာအဲ့ဒါကိုဒါအနေနဲ့အမြမရှိဘူးလားအဲ့ဒါလို့ဆိုရင်ကိုယ်မကောင်းဘူးဆိုရင်ကောသူများမဆင်းရဲပေဘူးလားဆင်းရဲတာပေါ့ဗျအဲ့တော့လူတွေကဘယ်လိုဖြစ်နေတော့ဆိုကိုယ့်အကူကောင်းအောင်မနေဘဲနဲ့တယောက်ကိုတယောက်ဒုက္ခပေးနေသလိုပဲဟုတ်တယ်လားတကယ်လို့ဒါကိုကကောင်းအောင်နေမယ်ဆိုရင်သူများကောင်းရင်လည်းပဲကောင်းတာကိုအကြောင်းပြုပြီးတော့ကိုဆင်းရဲတဲ့အကြောင်းရှိကိုကတကယ်လို့ကိုရောစိတ်ရောနှုတ်ရောကောင်းမယ်ဆိုရင်ကိုကောင်းတာကိုအကြောင်းပြုပြီးတော့သူများဆင်းရဲတာမရှိဘူးဒါနဲ့လည်းနေတယ်နော်တကယ်ကြီးမိုင်မရအဲ့တော့ဆိုလိုတာကတတဝါတွေဟာတဦးနဲ့တဦးဓာတ်ရိုက်ဆက်ဆက်နေကြတယ်ကိုမကောင်းရင်သူလည်းပဲဆင်းရဲမယ်သူမကောင်းရင်ကိုလည်းပဲဆင်းရဲမယ်ဟိုးပုံမြင်လေးတစ်ပုဒ်ညီကုန်းကျုပ်ပြောခြင်းတယ်ဟိုခဏတိုင်းကြောနေကြဒီပုံမြင်လေးကမရှိဘူးတူတူလေးဟိုလူသုံးယောက်ရေလန်းခရီးကိုတေကလေးစီးပြီးတော့သွားကြတာထိတ်ကတယောက်ထိုင်နေပဲ့ကတယောက်ထိုင်နေတယောက်ကတေဝမ်းပိုက်ထဲမှာထိုင်နေအဲ့လိုသွားရင်းနဲ့ရေလေကောင်လေးရောက်ရောတေဝမ်းပိုက်မှာထိုင်နေတဲ့လူကသူ့လွယ်အိတ်ထောင်လေးတွေကလွန်ဘူးကလေးတစ်ချောင်းကိုထုတ်ပြီးတော့သူ့ထိုင်နေတဲ့တေဝမ်းပိုက်ကိုလွန်ဘူးနဲ့ဖောက်တယ်တဲ့ပြည်တဲ့စဉ်းစားကြည့်နော်ရေလေကောင်မှာစီးနေတဲ့တေရဲ့ဝမ်းပိုက်ကိုလွန်ဘူးနဲ့ဖောက်တယ်အဲ့တော့ရှေ့ကလူနဲ့နောက်ကလူနဲ့ကမြင်တော့အလန့်တရားပေါ့။အားကောင်းရင်ဘာလို့တာတော့ပေါ့။ဘာလို့တာတော့ပေါ့။ညနေထားနဲ့မေးကြ။မေးတဲ့ခါကျတော့ဖောက်နေတဲ့လူကဘာပြန်ပြောလဲဆိုတော့ငါနေရငါဖောက်တာမင်းတို့နဲ့ဘာဆိုင်တုံးလို့ပြောတယ်တဲ့။နော်။ဘေးတရေဆိုင်လားမဆိုင်ဘူးလား။ဆိုင်တာပေါ့။ဇာနုမီဆိုင်လား။ဇာနုမီကိုဆိုင်နေတယ်နော်။အဲ့လိုပဲဒကာမတို့ဦးဇင်းတို့အဲ့ဒီလေဝမ်းပိုင်းကိုဖောက်နေတဲ့လူပြောတဲ့စကားမျိုးတချို့လူတွေပြောတာရှိတယ်။ဟုတ်လားငါနေရငါဖောက်တာမင်းတို့နဲ့မဆိုင်လို့ငါအိမ်ငါဆိုတာမင်းတို့နဲ့မဆိုင်လို့ဟုတ်လားအဲ့လိုပြောတာတွေမရှိဘူးလားရှိတာပေါ့မဆိုင်ဘူးလားဆိုင်တာပေါ့ဟုတ်ရဲ့လားအဲ့လိုပဲတပါတော့သူဆိုရင်ကိုနဲ့ဆိုင်တယ်ကိုဆိုရင်လည်းတပါတော့သူနဲ့ဆိုင်တယ်ထိုက်တဲ့လောက်တော့ဆိုင်နေတယ်အဲ့လိုနားလေပြီးတော့လောကကြီးကဆက်ဆက်နေတာငါကောင်းကောင်းနေမှာငါဒီဟုသောအကြောင်းကြောင့်သူများမဆင်းရဲမှာငါမကောင်းတရားနေရင်တော့ငါဒီဟုသောအကြောင်းကြောင့်သူများဆင်းရဲလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ပိဿကောင်တော်ကတော့ဒီစုဆောင်ကကောင်းကောင်းနေဖို့ဆိုတာကိုအဓိကတိုက်တွန်းထားရမရောက်ဘူးလားဒီကောင်းကောင်းမနေရင်တော့ကိုယ့်ကြောင့်သူများဆင်းရဲမှာပဲကိုယ်ဆင်းရဲတဲ့အခါမှာစဉ်းစားကြည့်လိုက်လေသူများကောင်းကောင်းမနေလို့ကောင်းကောင်းမပြောလို့ကောင်းကောင်းမတွေးလို့ကိုယ်ဆင်းရဲတာမဟုတ်လားကိုယ်ဆင်းရဲရတယ်တော်တော်များများကိုပြောတာပါဆင်းရဲအလုံးကိုတော့မဆိုလိုပါဘူးဟုတ်ရဲ့လားဒါကြောင့်ပိဿကောင်တော်ကတော့ဘုရားလောင်းကတိတဲ့မြင်တဲ့အတွေ့အကြုံအဲ့ဒီစုလေးကိုတောင်းလိုက်တာငါကြောင့်တပါတော်သူတွေကိုရောစိတ်ရောမစင်ရကြပါစေနဲ့မပူလောင်ကြပါစေနဲ့တဲ့အဲ့ဒီစုဆောင်ကိုလည်းတောင်းပြီးရောတရားမင်းကသဘောကျလွန်လို့ဖရာလောင်းမိပြုတ်ပြီးတော့နေတဲ့တစ်ပင်ကိုအမြဲတမ်းစိမ့်လန်းဆိုပြီးအတီးတီးတဲ့အပင်ဖြစ်အောင်ဖန်တီးပြီးတော့တာဝရင်္ဂနတ်ပြည်ကိုပြန်သွားတယ်ဆိုပြီးတော့ကန္နဇတ်တော်ကိုအဆုံးသတ်ထားတယ်ရပိသဘောတော်ကောင်းတို့ဒီကန္နဇတ်ဆိုတဲ့သူတော်ကောင်းတို့ရဲ့သဘောထားတရားကိုနားပြီးတဲ့နောက်ဘုရားလောင်းသူတော်ကောင်းကြီးတို့ရဲ့စိတ်ဓာတ်ကိုအတူယူအားကျပြီးတော့တို့လည်းပဲအမျက်ကင်းတဲ့လူသားတယောက်ဒေါသကင်းတဲ့လူသားတယောက်လောဘကင်းတဲ့လူသားတယောက်ချစ်ချင်းကင်းတဲ့လူသားတယောက်ကျမ်းမာရေးကောင်းတဲ့လူသားတယောက်ကိုကြောင့်သူများစိတ်ရောကိုရောမဆင်းရဲအောင်နေနိုင်တဲ့လူသားတယောက်ဖြစ်အောင်ကြိုးစားမယ်လို့ဒီလိုတဏိဌာမချတဲ့မို့လားချတဲ့တယ်အဲ့ဒါလို့ဆိုရင်တော့ဒီစုတော်တွေကတော့စုတော်နေုံညံ့နေတော့ကြည်မာမဟုတ်ကိုဘုရားကောင်းဆုတောင်းတာကိုတရားမင်းပေးနိုင်လားပေးနိုင်ဘူးအဲ့တော့ဒီမွန်မြတ်တဲ့စိတ်နေသဘာဝတွေပြည့်ဝခြင်းနဲ့ဆိုရင်တော့ကိုယ်ကိုယ်တိုင်ပဲကြိုးစားရလိမ့်မယ် အဲ့တော့ဒီကုန်းချုပ်အနေနဲ့ဒီတောင်းထားတဲ့မုံမြတ်တဲ့စိတ်ဓာတ်တွေပြည့်ဝခြင်းနဲ့ဆိုရင်တော့တတိပဌာန်းနည်းကြီးအကောင်းဆုံးနည်းပဲကိုယ်ခန္ဓာရဲ့အကြောင်းကိုယ်ဘဝရဲ့အကြောင်းကိုအမှန်တိုင်းသိမြင်နားလည်အောင်ကြိုးစားတဲ့နည်းပေါ့တတိပဌာန်းဆိုတာအနည်းချုပ်ပြောရရင်နော်ရုပ်ကာယပိုင်းဆိုင်ရာကိုရုပ်ကာယမျှပဲလို့သိအောင်ကြိုးစားတဲ့ကာယနုပဒနာတတိပဌာန်းရှားဘူးတယ်နော်အားလုံးသိတယ်နော်မမြဲစင်းရဲ့အဆုမရမတင့်တယ်သောယုတ်ကာယကိုမမြဲစင်းရဲ့အဆုမရမတင့်တယ်သောယုတ်ကာယမျှပဲလို့အမှန်တိုင်းသိအောင်ကြိုးစားရင်အဲ့ဒါဘာခေါ်မလို့ကာယနုပဒနာသတိပဋ္ဌာန်။အဲ့ဒါလိုပဲမမြဲစင်းရဲ့အဆုမရနော်ခိုင်မြဲတည်တာလည်းဖြစ်သောစင်းရဲတဲ့ဒီဝေဒနာတရားတွေပေါ့ခံစားချက်တွေပေါ့အဲ့ဒီခံစားချက်တွေကိုခံစားချက်မျှပဲလို့သိအောင်ကြိုးစားရင်ဒါဝေဒနာနုပဒနာသတိပဋ္ဌာန်။ဟုတ်ရဲ့လားအဲ့လိုပဲမမြဲခြင်းရဲ့အဆိုးမရတည်တာလည်းဖြစ်သောစိတ်ဓမ္မသဘောတရားတွေနော်အဲ့ဒီသဘောတရားတွေကိုအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းမမြဲခြင်းရဲ့အဆိုးမရသောတရားများသာဖြစ်တယ်လို့နော်တာမညာလက္ခဏာဆိုင်အောင်မြင်နိုင်အောင်သိနိုင်အောင်ကြိုးစားမယ်ဆိုလို့ရှိတယ်ဘေးသာပေါင်းတရားပေါင်းတို့ရဲ့စိတ်ပြီးအမျက်မကင်းမိဘူးလားကင်းမဲ့ဒေါသမကင်းမိဘူးလားကင်းမဲ့လောဘချစ်ခြင်းဆိုတဲ့တရားတွေရောအဲ့ဒီအခိုက်အတန့်မှာမကင်းမိဘူးလားကင်းမဲ့ဒါကြောင့်မြတ်စွာဘုရားကကာယေကာယနုပတ်တိဝိရတိအတ္တပိတမ္ပဇာတော့တတိမာဝိနည်းယလောကိအိဋ္ဌာဒေါမနတံလို့ရှင်းရှင်းလင်းလင်းပြောထားတယ်ကာယကိုကာယမျှပဲလို့တတိဝရိယဉာဏ်ပညာဥသိပြီးတော့ကြိုးစားနေတဲ့ပုဂ္ဂိုလ်သည်တဲ့မကြိုးစားလည်းမရှုမှတ်လည်းဖြစ်နိုင်တဲ့အဘိဇ္ဇာဒေါမနတ္တလို့ခေါ်ရတဲ့ချစ်ချင်းမုံရင်းဆိုတဲ့တရားကိုဝိနည်းယပြဖြောက်ပြီးတော့ဝိရတိနေနိုင်တယ်တဲ့။နောက်ချစ်ချင်းနဲ့မုံရင်းအဲ့ဒါလိုကာယဝေဒနာစိတ်ဓမ္မဆိုတဲ့သတိပဋ္ဌာန်အာယုံဖြစ်တဲ့ဒီခန္ဓာရဲ့သဘောတဘာဝကိုသိမြင်အောင်ကြိုးစားနေတဲ့အခိုက်အတန့်သိနေတဲ့အခိုက်အတန့်မှာအဘိဇ္ဇာဒေါမနတ္တဆိုတဲ့လောဘဒေါသချစ်ချင်းမုံရင်းဆိုတဲ့တရားတွေကင်းနေတယ်လို့အဲ့ဒါလိုကိုပြောထားတာမရှိဘူးလား။ရှိတယ်။နော်အဲ့ဒါလို့ကြိုးစားနေတဲ့အချိန်မှာကိုယ့်ကြောင့်သူများဒုက္ခရောက်အောင်လုပ်ရရောက်သလားမရောက်ဘူးကိုယ့်ကြောင့်သူများချမ်းသာအောင်ပဲလုပ်ရရောက်တယ်ဟုတ်ရဲ့လားဒါကြောင့်ဘေးသက်ပေါင်းသူတော်တို့ဒါကဏိကုံးချုပ်ကလေးပါဟုတ်ရဲ့လားဒီအမြင့်ကင်းတဲ့ဒေါသကင်းတဲ့လောဘကင်းတဲ့ချစ်ချင်းကင်းတဲ့ကျမ်းမာရေးကောင်းတဲ့ကိုယ့်ကြောင့်သူများမစင်းရဲအောင်နေနိုင်တဲ့လူသားတယောက်ဖြစ်အောင်လုပ်ချင်တယ်ဆိုလို့ရှိရင်ဆူတောင်းနေုံညနဲ့တော့မရနိုင်ဘူးပฏิပဒံဤမကင်ရှင်ပန်းပေါ်များတဲ့ဤနော်အဲ့ဒီမွန်မြတ်စင်ကြဲတဲ့ဗြမစရိယမြတ်သောအကျင့်တွေကိုကျင့်ကြံကြိုးကိုအထုံမှတာလျင်မိမိရဲ့စိတ်ဓာတ်မှာအဲ့ဒီအရေးအသွေးတွေဟာကိန်းဝတ်လာလိမ့်မယ်ဟုတ်ရဲ့လားဒါကြောင့်ဘေးတပောင်းသူတော်ကောင်းတို့သည်သူတော်ကောင်းတို့ရဲ့စိတ်နေသဘောထားကိုအကြအတူယူသောအဖြစ်၎င်းတတိပဌာန်းဤမဂ်ရှင်ပွားပွားများတဲ့ဤအဆရှိသောသူတော်ကောင်းတရားတို့ရဲ့သူတော်ကောင်းကြီးတို့ရဲ့စစ်မှန်နဲ့မြင့်မြတ်တဲ့နိလန်းများအတိုင်းလက်ကျင့်ကြိုးကိုအထုံသောအဖြစ်၎င်းသူတော်ကောင်းစိတ်ကမိမိတန်တာမှာတည်ရှိအောင်ကြိုးစားနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ကန္နဇသူတော်ကောင်းတို့ရဲ့သဘောထားဆိုတဲ့တရားကိုမေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်ဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတေဝတာသဗ္ဗဗုဒ္ဓနုဘာဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတေဝတာသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရကံတုသဗ္ဗတေဝတာသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဘွန်တုတိတေတုမဂ္ဂသင်တရားနာပိသပေါင်းသူတော်ကောင်းတို့သာသာအလုံးသောတတဝါအနန္တတို့အားသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းစုသမ ्या မင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတိဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ချက်နေကြကုန်သောနာမိမိတို့ဤမှာစောင့်ချက်နေကြကုန်သောနာမိမိတို့တာနာမိမိတို့ကဘာမှာစောင့်ချက်နေကြကုန်သောနာမျက်နှာကောင်းတာပေါင်းတို့ကလည်းပဲရက္ခတို့ကောင်းစွာမသိစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓနုဘာဝေနကင်းငါဝါတို့သေစုမကပွင့်တော်မူကြတဲ့ဆွေဆိုတို့သာဘာဘုရားရှင်ကိုယ်တော်မြတ်တို့ရဲ့တကိုယ်တည်ဆုံးအနုဘောတော်တို့ကြောင့်၎င်းသဗ္ဗဓမ္မနုဘာဝေနမေလီရန်ဖူလီရန်နိဗ္ဗာန်ပရိယတိဟုဆိုသောစေတံတော်တရားတော်မြတ်တို့ရဲ့တကိုယ်တည်ဆုံးအနုဘောတော်တို့ကြောင့်၎င်းသဗ္ဗတံဃာနုဘာဝေန Megatan Leo, Penetan Leo, Soto, Sio, Doria, Tanga, Shimia, Donetanga, Tila, Gondamadi, Pinya Gondo, and Pizzo, Muya, the Buddhi Tanga, Shing, Aung Shimia, Bondo, Yet, Buddhizo, Andubo, Dodo Yalaga, Tradi, Onyava, Becava, Saint, Jinji, and Jinji, Tuki, Gozi, the Vyaja, Mansha, Daya, Shija, Gondi, Pawadu Kaunsoa, Mati Pshita Muja Vasi Tati.